Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဇွန်လ9ရက်နေ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါဆိုမာလီယာနိုင်ငံမှာစစ်စခန်းတစ်ခုကိုတိုက်ခိုက်လာတဲ့အယ်ရှာဘက်စစ်သွေးကြွတရကျော်ကိုဆိုမာလီယာမှာရှိတဲ့အာဖရိကသမ္မတတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တယ်လို့ပြောပါရယ်။တခါဒီဂျပန်နဲ့တရုတ်တို့ရေပိုင်နဲ့ဆိုင်ရာအငင်းပွားနေတဲ့ကျူးစုနာကိုတရုတ်ရေတပ်သင်္ဘောတစ်စင်းအနီးကပ်ဖြတ်သွားခဲ့ပြီးတဲ့နောက်တနင်္ဂနွေအကြာအပြန်အလှန်သတိပေးချက်တွေနဲ့အခြေအနေကတင်မာနေပါရယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အထူးပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းလော်တွေတင်ပြပေးမယ့်အထက်အရင်ဆုံးနားဆင်ကြရမှာကတော့
ကျွန်တော်နိုင်ငံတော်တာဝန်ရပုဂ္ဂိုလ်နဲ့နိုင်ငံပြည်သားရောင်းလို့မြန်မြန်ကြီးလာကအစ်စ်တေရောင်းလို့နိုင်ငံနဲ့ရက်သက်ဖွဲ့စည်းပုံနိုင်ပြီးဒီပိုင်းနဲ့ဆက်မတော့နဲ့
ဒုတိယဖို့ချုပ်ကြီးရှာပြီကမြမငင်းချမ်းရေးလုပ်ငန်းစဉ်မှာရက်ဖက်အဖွဲ့အစည်းတွေရဲ့သဘောထားကိုအလေးထားမယ်လို့ပြောဆိုသွားတာဖြစ်ပါတယ်။မကြခင်မှာနားဆင်ကြရအောင်ပါ။တစ်ဆက်တည်းမှာပဲကချင်ဒေသစစ်ပွဲတွေရက်ဆိုင်ဖို့ရှမ်းပြည်ဘက်ကဒုက္ခသည်တွေရဲ့အခက်အခဲဆရာတွေကိုတင်ပြပေးမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ကျမ်းမာရေးမြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလှတို့ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
ဆိုမာလီယာနိုင်ငံမှာစစ်စခန်းတစ်ခုကိုတိုက်ခိုက်လာတဲ့အယ်ရှာဘက်စစ်သွေးကြွတရကျော်ကိုဆိုမာလီယာမှာရှိတဲ့အာဖရိကသမ္မတတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တယ်လို့ပြောပါရယ်။မြို့တော်မိုဂါဒီရှုကနေမြောက်ဘက်ကီလိုမီတာ260လောက်မှာရှိတဲ့ဟဲလ်ဂန်ကျေးရွာမှာအီသီယိုးပီးယားတပ်ဖွဲ့တွေအခြေစိုက်တဲ့စခန်းကိုစစ်သွေးကြွတွေကကားပေါင်းထောင်ဖောက်ခွဲပြီးတော့ဝင်ရောက်တိုက်ခိုက်ဖို့ကြိုးစားခဲ့တာလို့အစိုးရတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါရယ်။မနေ့အာယုံမတက်ခင်တိုက်ခိုက်လာတဲ့သူတွေကိုအီသီယိုးပီးယားနဲ့ဆိုမာလီယာတပ်ဖွဲ့တွေပူးပေါင်းပြီးတော့ပြန်လည်တိုက်ခိုက်ခဲ့တဲ့အကြောင်းအာဖရိကသမ္မတတပ်ဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဂျိုးဆပ်ခီဘက်က VOA ဆိုမာလီယာဌာနကိုပြောပါရယ်။ဆိုပိုင်းသတင်းတွေအရတိုက်ခိုက်မှုအတွင်းမှာစစ်သွေးကြွ130ထက်မနည်းသေဆုံးခဲ့တယ်လို့သိထားရတဲ့အကြောင်းလည်းသူကပြောပါရယ်။ဆိုမာလီယာကာကွယ်ရေးဝန်ကြီးဌာနကတော့စစ်သွေးကြွ120ထက်မနည်းသေဆုံးတဲ့အကြောင်းပြောဆိုထားတာပါ။အယ်ရှာဘက်စစ်သွေးကြွတွေဟာအီသီယိုးပီးယားတပ်ဖွဲ့တွေရှိတဲ့စခန်းတစ်ခုအပြင်ဆိုမာလီယာအစိုးရတပ်ဖွဲ့တွေရှိတဲ့နောက်ထပ်စခန်းတစ်ခုကိုပါတိုက်ခိုက်ခဲ့ကြပေမဲ့လို့မအောင်မြင်ပဲသူတို့ပဲအထင်အားခဲ့ကြတာလို့ရွာလူကြီးကလည်းပြောပါရရှင်
။ Israel နိုင်ငံ Televis မြို့ကာကွယ်ရေးဝန်ကြီးဌာနအနီးမှာမနေ့ဗုဒ္ဓဟူးနေ့တုန်းကဈေးဝယ်သူတွေနဲ့ညစာစားနေသူတွေကိုပါလက်စတိုင်းတနတ်သမားနှစ်ဦးကတနတ်နေ့ပြစ်ခတ်ခဲ့တဲ့ဖြစ်ရပ်ပြီးမှတော့ပါလက်စတိုင်း 13,000 ကိုရမဒန်ဥပုသ်လအတွင်းခီးသွွာလာခွင့် Israel ကပိတ်ပင်လိုက်ပါတယ်။မနေ့ကတိုက်ခိုက်မှုကြောင့်လူ4ယောက်သေဆုံးပြီး5ယောက်ဒဏ်ရာရခဲ့တာပါ။ရမဒန်ဥပုသ်လအတွင်းခွင့်ပြုထားတဲ့ခွင့်ပြုချက်တွေအားလုံးအထူးသဖြင့်ဂျော်ဒန်မြစ်အနောက်ဘက်ကမ်းကနေ Israel ကိုလာရောက်လေပတ်ကြတဲ့မိသားစုတွေရဲ့ခီးသွွာလာခွင့်အားလုံးကိုပိတ်လိုက်တဲ့အကြောင်းဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသရဲ့အရက်ဖက်ရေးရာကိစ္စတွေကိုစီစဉ်ဆောင်ရွက်နေတဲ့ Colgate အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုထုတ်ပြန်ချက်ကြောင့်ဂါဇာမှာရှိတဲ့ယာနဲ့ချီတဲ့ပါလက်စတိုင်းသားတွေတိုက်ခိုက်သူတွေအဖြစ်တန်တရာရှိထားသူတွေကတဦးရဲ့ဆွေမျိုး204ယောက်တို့ကိုမိသားစုထံလေပတ်ကဂျေရုဆလင်မြို့ကရမဒန်ဆူတောင်းပွဲတွေကိုတက်ရောက်တာတွေခွင့်မပြုတော့သလိုသူတို့အားလုံးကို Televis နိုင်ငံတကာလေဆိပ်ကနေခီးသွွာလာခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။
အီရန်နိုင်ငံမြို့တော်ဘက်ဒတ်မှာဒီကနေ့ဒီအသေးခံကားဘုံးခွဲတိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ28ယောက်ထက်မနည်းသေဆုံးသွားတယ်လို့ရဲတွေကပြောပါရယ်။ဘုံးခွဲတိုက်ခိုက်မှုတစ်ခုကဘက်ဒတ်မြို့အရှေ့ပိုင်းကစီးပွားရေးအခြေချချတဲ့လမ်းထဲမှာဖြစ်ခဲ့တာဖြစ်ပြီးတော့အရက်သား15ဦးသေဆုံးခဲ့တယ်လို့လူ35ဦးဒဏ်ရာရခဲ့ပါရယ်။နောက်ထပ်ဘုံးခွဲမှုကတော့ဘက်ဒတ်မြို့မြောက်ပိုင်းကဒီအီရန်နိုင်ငံရဲ့အကြီးဆုံးစစ်အခြေစိုက်စခန်းတစ်ခုအနီးကဘတ်စကာဂိတ်မှာဖြစ်ခဲ့တာပါ။ဒီတိုက်ခိုက်မှုမှာတော့လူ12ဦးသေဆုံးပြီး28ဦးဒဏ်ရာရပါရယ်။ဘဂဒတ်မြို့အတွင်းလက်တလောဘုံးခွဲတိုက်ခိုက်မှုတွေအားလုံးကိုသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောပေမဲ့လို့ဒီကနေ့ဘုံးခွဲတိုက်ခိုက်မှုကိုတော့ဘယ်သူကမှသူတို့လက်ချက်ဆိုပြီးတော့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဖလူဂျာမြို့က IS စစ်သွေးကြွတွေကိုအီရတ်တို့ထိုးစစ်ဆင်တိုက်ခိုက်နေပေမဲ့လည်းဒီဘဂဒတ်တိုက်ခိုက်မှုကတော့လူအများခန့်မှန်းထားသလောက်ပြင်းထန်မှုမရှိဘူးလို့စစ်တပ်ပြောခွင့်ရကပုံမှုနေတုန်းကပြောပါရရှင်။
အရှေ့လေပိုင်းဒေသကအမျိုးသမီးကြီးရကိစ္စတွေကိုလေ့လာနေတဲ့အငိမ့်စာအီရန်နယ်ဝါကနေဒါပါမောက်ခတူအကြောင်းပြချက်တစုံတရာမသိရပဲအီရန်နိုင်ငံမှာအဖမ်းခံလိုက်ရပါတယ်။ကနေဒါနိုင်ငံမွန်ထရီယယ်မြို့ကကွန်ကော်ဒီယာတက္ကသိုလ်မှာမကြာခင်အချိန်အထိစာတင်ခဲ့တဲ့ပါမောက်ခဟိုမာဟူဖာဟာအီရန်နိုင်ငံတီဟီရန်မြို့ကအီဗင်အချင်းထောင်ကိုတွားရောက်ခဲ့ပြီးနောက်ဒီလ6ရက်နေ့မှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။သူမမိသားစုရဲ့ပြောပြချက်အရ ူမကိုပြီးခဲ့တဲ့မတ်လကလေးကအီရန်နိုင်ငံကနေထွက်ခွာခွင့်တားမြစ်ထားပြီးနိုင်ငံကူးလက်မှတ်ကိုတင်ထားတယ်လို့ပြောပါတယ်။အသက်65နှစ်အရွယ်ပါမော့ခ်ဟူဖာရဲ့မိသားစုတွေကတော့သူမပြန်လွတ်လာအောင်ဆောင်ရွက်ပေးဖို့ကနေဒါအစိုးရနဲ့အီရန်အစိုးရတို့ကိုတိုက်တွန်းထားပါတယ်။သူ့အပေါ်နားလည်မှုလွဲပြီးစုံစမ်းစစ်ဆေးတာတွေလုပ်နေတာလို့ဟူဖာကယုံကြည်ထားတာကြောင့်အခုလိုဟန်စီစစ်ဆေးမှုတွေနဲ့ပတ်သက်လို့ဟူဖာကလူသိရှင်ကြားမပြောဘဲနေနေတာလို့မိသားစုကပြောပါတယ်။အီရန်အနာပိုင်တွေကဟူဖာကိုဝင်ရောက်ရှာဖွေပြီးစစ်ဆေးမေးမြန်းတာတွေအကြိမ်ကြိမ်လုပ်ခဲ့တယ်လို့နယူးယောက်မြို့အခြေစိုက်အီရန်လူ့အခွင့်အရေး ICHRI အဖွဲ့ကပြောပါတယ်ခင်ဗျာ
။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9223ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลไลมิเตอร์190กิโลเฮิรตซ์1505รูเนี่ยบาทุ่ลื่นปีนี่บาครับเนี่ย
ယူအမေရိကန်တန်ရဲ့ကြာတာဗရင်းညဒေသရင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။ဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းဆူနာကိုတရုတ်ရေတပ်သင်္ဘောတစ်စင်းအနီးကပ်ဖြတ်သွားခဲ့ပြီးတဲ့နောက်မှာတော့ဒီသူတို့ပိုင်နက်ကိုကာကွယ်သွားမယ်လို့ဂျပန်ဘက်ကအပြင်းထန်ပြောဆိုလိုက်ပြီးနိုင်ပိုင်းအကြာမှာဒီဂျပန်ရဲ့သတိပေးချက်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကလည်းခါခါတီးတီးတုံ့ပြန်လိုက်ပါတယ်။တရုတ်တို့ကဒိုင်အိုယူလို့ခေါ်ပြီးဂျပန်တို့ကဆန်ကာကူးလို့ခေါ်တဲ့ကျွန်းစုရဲ့အရှိမြောက်ဖက်ဂျပန်တို့အကာအကွယ်ပေးထားတဲ့ခူဘကျွန်းနာတဝိုက်ကိုတရုတ်သင်္ဘောဝင်ရောက်လာတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဆန်ကာကူးကျွန်းစုကိုဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ဂျပန်ကကာကွယ်သွားမှာဖြစ်တယ်လို့တင်းမာမှုတွေတိုးလာအောင်တရုတ်ဘက်ကလုပ်နေတယ်လို့ဂျပန်အစိုးရအဖွဲ့တွင်ဝင်ချုပ်ကလည်းဒီတိုကျိုမြို့မှာသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ဒီရေပိုင်နက်ကိုသူတို့လည်းဖြတ်တန်းသွားလာခွင့်ရှိတယ်လို့ဆိုပြီးတော့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတုံ့ပြန်ထားတာပါ။ဒီလိုအငင်းပွားမှုတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကသူ့ရဲ့အစိုးရအဖွဲ့ကိုညွှန်ကြားထားပါတယ်။ဒီလူသူမနေတဲ့ကျွန်းတွေကိုတရုတ်နဲ့ထိုင်ဝမ်တို့ကလည်းသူတို့ပိုင်တယ်လို့ကြေညာထားပေမဲ့ဂျပန်ကပဲထိန်းချုပ်ထားတာပါရှင်။
ပင်လယ်ဝါထဲမှာတရုတ်ငါးဖမ်းလှေတွေတရားမဝင်ငါးဖမ်းနေတဲ့ကိစ္စကင်တွဲဖြေရှင်းပေးဖို့တရုတ်အစိုးရကိုတောင်ကိုရီးယားနိုင်ငံကတရားဝင်ကန့်ကွက်စာပို့ထားတဲ့အကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ထမ်းကပြောခွင့်ရကဒီကနေ့ပြောဆိုပါတယ်အခုတချိန်မတိုင်ခင်တန်တမန်ရေးလမ်းကြောင်းကနေတရားဝင်နှစ်ကြိမ်ကန့်ကွက်ခဲ့ပြီးဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရအနေနဲ့တိတိယျောက်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ထမ်းကပြောခွင့်ရချိုဟွတ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်တရားမဝင်ငါးဖမ်းမှုတွေကိုတိုးမြင့်နှိမ်နှင်းပြီးဒီကိစ္စပူးပေါင်းအပြေရှားသွားမယ်လို့တရုတ်အစိုးရကပြောဆိုထားတာရှိတဲ့အကြောင်းလဲပြောခွင့်ရချိုကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကပင်လယ်ဝါထဲမှာရှိတဲ့ Northern Limit Line လို့ခေါ်တဲ့ရေနယ်နမိတ်မြင်းအနီးမှာတရားမဝင်ငါးဖမ်းနေကြတဲ့တရုတ်လှေတွေကိုတောင်ကိုရီးယားငါးဖမ်းသမားတွေကအာနာဘိုင်ရဲ့ခွင့်ပြုချက်မပါဘဲဖန်စီခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။လိုင်ဘေးရီးယားနိုင်ငံကိုအီဘိုလာရောဂါကိစ္စနဲ့နိုင်ငံတစ်ခုအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့တရားဝင်ကြေညာပါတယ်။လူကိုသေစေတဲ့အီဘိုလာရောဂါပြန့်နှံ့ဖြစ်ပွားမှုတစ်ခုမှမရှိဘဲရက်ပေါင်း42ရက်တိတိဖြတ်ကျော်ခဲ့ပြီးတဲ့နောက်မှာပဲ WHO ကအခုလိုကြေညာတာပါ။အခုလိုအီဘိုလာကိစ္စနဲ့အခြေအနေမတိုင်ခင်မကြာခင်တုန်းကတော့လိုင်ဘေးရီးယားမှာဒီအီဘိုလာရောဂါပြန့်လဲဖြစ်ပွားခဲ့တာကိုအစိုးရနဲ့ပြည်သူတွေကထိထိရောက်ရောက်တုံ့ပြန်ကင်တွဲခဲ့ကြတယ်လို့ WHO ရဲ့လိုင်ဘေးရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာ Alex Gasasira ကပြောပါတယ်။တန်တရားဖြစ်နိုင်ပွဲဖြစ်ရတွေရှိလာရင်လေကြိုတင်ကာကွယ်တာစစ်ဆေးတာတွေနဲ့ယောဂါမပြန့်ပွားအောင် WHO ကဆက်လက်အကူအညီပံ့ပိုးသွားမယ်လို့ဆိုပါရယ်လိုင်ဘေးရီးယားနိုင်ငံမှာလွန်ခဲ့တဲ့နှစ်နဲ့အီဘိုလာရောဂါပိုးစတင်ပြန့်ပွားခဲ့ခြင်းကဆက်လို့အခုလိုမျိုးဒီအီဘိုလာကင်းစင်ကြောင်းကျင်ညာတာကတော့အကြာ၄ချိန်မြောက်ပါနောက်ဆုံးအချိန်ဒီယောဂါဖြစ်ခဲ့တာကတော့ဂီနီနိုင်ငံမှာယောဂါပိုးကူးစက်ခံရတဲ့အမျိုးသမီးတဦးကဒီနောက်ပိုင်းသူ့လိုပဲယောဂါကူးစက်ခံရတဲ့သူ့ရဲ့သားသမီးတွေနဲ့အတူလိုင်ဘေးရီးယားနိုင်ငံကိုရောက်လာခဲ့ရကနေဒီယောဂါပြန်လည်ဖြစ်ပွားခဲ့တာပါအီဘိုလာရောဂါပိုးကူးစက်ခံရမှုတွေမရှိတော့ဘူးလို့ WHO ကကြေညာခဲ့တဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းအထိဒီရောဂါပိုးအဆိုးအဝါဆုံးဖြစ်ခဲ့တဲ့အနောက်အာဖရိကနိုင်ငံ၃ခုမှာလူပေါင်း11,000ကျော်သေဆုံးခဲ့ရတာပါရှင်
။ဒီနေ့တည်းကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့နေရာကိုစက်ခံမဲ့သူကိုရွေးချယ်တဲ့နေရာမှာသူ့ရဲ့အခန်းကဏ္ဍကတော့သမ္မတတာဝန်ဟာဘယ်လောက်အရေးကြီးတယ်ဆိုတာအမေရိကန်နိုင်ငံသားတွေသတိပြုမိလာအောင်ပြောပြဖို့ဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်။သမ္မတတာဝန်ထမ်းဆောင်တာဟာကင်မရာထောင်ပြီးဇလန်းစင်ရိုက်တဲ့ရုပ်တံဇလန်းမဟုတ်ဘူးလို့ NBC ရုပ်တံဌာနကဒီကနေ့ထုတ်လွှင့်မဲ့ Tonight Show အစီအစဉ်မှာသမ္မတဥပမာကပြောထားပါတယ်။ချမှတ်ရမယ့်ဆုံးဖြတ်ချက်တွေနဲ့လုပ်ရမယ့်အလုပ်တွေကိုကျွန်တော်ဆုံးဖြတ်ခဲ့လုပ်ခဲ့ဘူးပြီးသားပါ။ ဘယ်ကိစ္စတွေဟာအရေးပါတယ်ဘယ်ကိစ္စတွေဟာကျွန်တော်တို့မှန်မှန်ကန်ကန်လုပ်ဖို့တိတ်အရေးကြီးတယ်ဆိုတာတွေကိုအမေရိကန်လူထုသိနာလည်လာအောင်ပြောပြမယ်ဆိုရင်သူတို့တွေအနေနဲ့တင့်တော်ကောင်းမွန်တဲ့ရွေးချယ်မှုကိုလုပ်မယ်လို့ကျွန်တော်စိတ်ချရပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။သမ္မတအိုဘားမားဟာသူ့ရဲ့ဒီမိုကရက်နဲ့ပြန်ပက် Republican Party ရဲ့သမ္မတလောင်းတွေကိုမဲဆန္ဒရှင်တွေရွေးချယ်ရမှာအခုချိန်ထိဘာမှဝင်ပြောတာမျိုးမရှိခဲ့ပါဘူး။
ထိုင်းနိုင်ငံမှာနာမည်ဆိုးနဲ့ကြော်ကြားနေတဲ့ကြားဖုံကြီးကျောင်းရဲ့ပြောရေးဆိုခွင့်ရှိသူကကြားတွေကိုတရားမဝင်မှောက်ခိုရမှာကျောင်းနိုင်စီရာတော့ပါဝင်ပတ်သက်နေတယ်ဆိုတာမဟုတ်ဘူးလို့ဒီကနေ့ပဲညင်လိုက်ပါတယ်။ဒီဗုဒ္ဓဘာသာဖုံကြီးကျောင်းဝင်ထဲမှာတရားမဝင်လုပ်ရက်တွေရှိကောင်းရှိနိုင်ပေမဲ့ဒီကိစ္စကိုကျောင်းနိုင်စီရာတော့ကဘာမှမသိတဲ့အကြောင်းနဲ့ရဲတပ်ဖွဲ့ဖမ်းဝရမ်းထုတ်ထားတဲ့ဒီကျောင်းဝင်ထဲကဝန်ထမ်းတွေကြောင့်သာအခုလိုဖြစ်ရတာလို့ဖုံကြီးကျောင်းပြောခွင့်ရစီရီဝမ်ပွန်ဂတ်ကပြောပါတယ်။လူဝန်တာချန်းလို့အများသိကြတဲ့ကျောင်းနိုင်စီရာတော့ဖရဝီစုတီဆာရာသရာကတော့သတင်းထောက်တွေကိုတွေ့ဆုံရှင်းလင်းတာမရှိသေးပါဘူး။ကောက်ကွင်းထဲမှာသုံးတဲ့ကားငယ်လေးပေါ်ကနေလူတွေကိုခဏပဲထွက်ပြပါရယ်။ဒီဖုံကြီးချောင်းဟာကြားတွေကိုနှိမ့်ဆက်ညှဉ်းပန်းနေတယ်လို့သတိဆန်ရွေးလှုပ်ရှားသူတွေကအချိန်တော်ကြာဆွတ်ဆွဲပြောလာခဲ့တယ်လို့ဒီတရားမဝင်ကြားမွေးမြူတာနဲ့မောင်ခိုရောင်းဝယ်တာတွေမှာတန်ဃာတော်တွေကိုယ်တိုင်ပါဝင်ပတ်သက်နေတယ်လို့အစိုးရကလည်းတန်တရားရှိနေတာပါ။ပြီးခဲ့တဲ့သတင်းပတ်တွင်အာဏာပိုင်တွေကဖုံကြီးချောင်းဝင်ထဲဝင်ရောက်ရှာဖွေတာမှာအေးကန်ထဲမှာထိန်းထားတဲ့ထည့်ထားတဲ့ဒီမွေးကင်းစကြားအသေးအကောင့်40နဲ့ဖန်ပလင်းတွေနဲ့တင်ထားတဲ့နောက်ထပ်အကောင့်20ကိုရှာတွေ့ခဲ့ပါရရှင
်ထိတ်တန့်ရောက်တဲ့နေ့ကိုမက်ခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုကတော့အပြစ်ရရငင်းချမ်းရင်းနဲ့စစ်ပြေးစစ်ရှောင်ဒုက္ခတဲ့အရေးဆန်ရတဲ့တင်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွက်နိုင်ငံရေးမှူးပေါင်းတုံးသက်ဆွေးနွေးပွဲတရက်ကိုဒီကနေ့ပြုလုပ်တာမှာအရက်ဖက်လူမှုအဖွဲ့တွေရဲ့သဘောထားကိုလာမယ့်ငြိမ်းချမ်းရေးညီလာခံမှာကိုစားပြုထည့်သွင်းသွားဖို့ရှိတယ်လို့တမတော်ကိုစလဲဘက်ကပြောပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွက်နိုင်ငံရေးမှူးပေါင်းတုံးသက်ဆွေးနွေးပွဲဒီကနေ့အဖွဲ့မိန့်ခွန်းမှာထည့်သွင်းပြောသွားတာပါဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးဆက်ကော်မတီ1ကနိုင်ငံရေးဆွေးနွေးမှုမူပေါင်း political framework ကိုဆွေးနွေးညှိနှိုင်းဖို့နဲ့မူပေါင်းကိုပြန်လည်သုံးသပ်ဖို့အတွက်ဒီကနေ့ရန်ကုန်မြို့မြန်မာငင်းချင်းစင်တာမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီကနေ့ဆွေးနွေးပွဲရဲ့အဖွဲ့မိန်ခွန်းမှာဆက်ကော်မတီ1ရဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြေးက CSO ခေါ်အရက်ဘက်လူမှုအဖွဲ့အစည်းရဲ့အမြင်သဘောထားကိုလည်းနိုင်ငံရေးဆွေးနွေးမှုမူပေါင်းမှာထည့်သွင်းမှာဖြစ်ကြောင်းအခုလိုပြောဆိုပါတယ်
ကျွန်တော်နိုင်ငံတော်တာဝန်ရှိပုဂ္ဂိုလ်တွေနိုင်ငံပြည်ရာကျွန်တော်တို့မြန်မာပြည်လာကအစ်စ်တေရာကိုနိုင်ငံနဲ့ရက်သက်ဖွဲ့စည်းပုံရံမျိုးဒီနိုင်ငံစမတော်နဲ့အဲ့ဒီပုံရံမှာလည်းသို့တော်တခုမှာပူဇော်ပြုတဲ့နိုင်ငံရေးပါတီတွေနဲ့ကောင်မတက်အောင်လုပ်လို့မြူရဲဝန်ရမြေဒီဆွေးနွေးပြင်ပြနိုင်တယ်လို့ဒီလိုဝရချလာတဲ့အချိန်ရက်သက်လူမှုဖွဲ့စည်းပုံရံနဲ့ကျွန်တော်တို့လူသားအဆင့်နိုင်ငံရေးဆွေးနွေးဝယ်လို့ဆိုတာကျွန်တော်တို့ကလေးတွေကမှာအားရဒါရီဘလူးနိုင်ရင်နိုင်ရှင်ဆုံးမှာအဲတုံးကံလေးဒါပြင်ကျွန်တော်တို့ရက်ဖက်လူးဒီမှုပတ်စီပုံရံကြီးဆွေးရတဲ့ကျောင်းဝင်တွေကျွန်တော်တို့စက်ပုံရဲ့ရွေးချယ်ပြီးသွားဖြစ်တာ
ဆက်ကော်မတီတရဲ့ဒုဥက္ကဋ္ဌဘရိုဆောဂွေတူဝင်းကတော့လက်ရှိမူပေါင်းပြန်လည်သုံးသပ်တာဟာအလွတ်တဘောကြိုတင်ဆောင်ရွက်တာဖြစ်ကြောင်းအဖွဲ့မိန်ခွန်းမှာအခုလိုထည့်သွင်းပြောကြားပါတယ်
။ဒီရှိဘွဲကပထမဆုံးအကြိမ်ကျွန်တော်တို့ရဲ့ frame of proposal ကိုပြန်ပြီးတော့ review informal review ဖြစ်ပါတယ်။ဆိုလိုတာကကျွန်တော်တို့ရဲ့ကြိုတင်တင်ဆက်မှုအရာတို့အပ်တဲ့ပြင်ဆင်မှုတွေကိုတစ်ဖက်ကကျွန်တော်တို့ညီအောင်နိုင်ရတဲ့ဟိုခိတ်ခေါ်ရင်းနဲ့တို့ဝင်လာတဲ့အချိန်မှာကျွန်တော်ပြင်ဆင်မှုကအချိန်ကပုံမူပြီးတော့ကျေးဇူးပါဗျာဘောမကျွန်တော်ဆက်တာဖြစ်ပါတယ်။တစ်ဖက်ကလည်းကျွန်တော်တို့ကလည်းရကျိုတင်ပြနိုင်ပြစီမှုသုံးသပ်ပါမယ်ပြမို့ပေါ့။တစ်ဖက်ကလည်းကျွန်တော်တို့တိုင်းသာတိုင်းနိုင်ငံအဖွဲ့အစည်းတွေအခုရင်းချင်းပြစ်စင်မှာဘုံပါလာတဲ့ပို့အတွက်ဒီ framework ကိုပြန်လည် review လုပ်နိုင်ဖို့အတွက်ကျွန်တော်ဆက်ဝင်နေတယ်လို့ပြန်လည်ပြောချင်ပါပြတော့ကျွန်တော်က forward ဆိုတဲ့ review ဖြစ်စီကျွန်တော်ဘောမဖြစ်ပါဘူး။
ပြီးခဲ့တဲ့အစိုးရလက်ထက်ကလွှတ်တော်အစိုးရတက်မတော်နိုင်ငံရေးပါတီတွေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုချမှတ်ခဲ့တာဖြစ်ပါတယ်။ဒီမူပေါင်းတွေမှာအခန်း၉ခန်းပါဝင်ပြီးဒီကနေ့အခန်း၉ခန်းလုံးကိုပြန်လည်သုံးသပ်ခဲ့တယ်လို့ဆက်ကော်မတီ၁ရဲ့အဖွဲ့ဝင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
။ကျွန်တော်တို့အစိုးရအဖွဲ့နဲ့ UPDJC ဒီကလေးဖွဲ့စည်းခဲ့ပြီးဒီ အယူပီဒီကျေစုမှလည်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကပဲဥက္ကဋ္ဌဖြစ်ပြန်ဖြစ်တယ်ဆိုတော့သူလန်းညွန်ထားတဲ့အတိုင်းအကြံပြုထားတဲ့အတိုင်းနေတင့်တော်အောင်ဘယ်လိုဆောင်ရွက်ကြကြမလဲဘယ်လိုပြင်ဆင်ရေးကြွားကြမလဲဆိုတာကိုပြန်ပြီးတော့ review လုပ်ပါတယ်အခန်းလိုက်ပါပဲကိုယ်ခန်းလုံးတော့ကျွန်တော်တို့ review ပါတယ်အကြံတွေးချက်တွေဆွေးနွေးချက်တွေကိုကျွန်တော်တို့ပြန်ပြီးတော့အမှတ်တမ်းတင်ထားတာရှိတယ်လေ
လက်ရှိကျင်းပနေတဲ့ဆွေးနွေးပွဲကိုတော့၄ရက်ကြာကျင်းပဖို့ရှိနေပြီး NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာချိန်မှာနိုင်ငံရေးမူပေါင်းပြန်လည်သုံးသပ်တာတွေကိုတရားဝင်ဆောင်ရွက်ဖို့ရှိနေပါတယ်ပြီးခဲ့တဲ့လကုံပိုင်းကပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေကိုဖွဲ့စည်းရမှာဆက်ကော်မတီ1က NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းဖို့ဆက်ကော်မတီ2က NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းဖို့အတွက်လုပ်ငန်းတာဝန်ခွဲဝေထားပါတယ်
ရှမ်းကုန်းခြေစိုက် VOE သတင်းတောက်ကိုမိုးစော်ပါရှင်တဆက်ထဲမှာပဲကချင်ဒေသစစ်ပွဲတွေနဲ့ပတ်သက်ပြီးတောင်းဆိုမှုတွေကိုလည်းတင်ပြချင်ပါတယ်မြန်မာအစိုးရတဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်နိုင်ငံရေးစိတ်ဆန္ဒရှိတယ်ဆိုတာလက်ခံပေမဲ့မြန်မာတပ်မတော်ဘက်ကတော့တထက်ထဲသဘောထားရှိပါမလားဆိုတာသံသယရှိတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေကပြောပါတယ်ကချင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေကိုဖြစ်နိုင်သမျှအမြန်ဆုံးရပ်တန့်ပြီးဒုက္ခသည်တွေကိုလည်းအရေးပေါ်အကူအညီတွေပေးကြဖို့ကချင်စစ်ပွဲ9နှစ်ပြည့်အထိမ့်အမှခန်းနာမှာကချင်ငင်းချင်းရေလှုပ်ရှားနေတဲ့ရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းခဲ့ပါတယ်။ဒီပွဲကိုကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့ကိုသားညုံကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
အခုဒီကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲဟာအခုဆိုလို့ရှိရင်9နှစ်ထဲရောက်ခဲ့ပြီဖြစ်ပါတယ်9နှစ်ထဲရောက်လာတဲ့အမျှပဲဒီစစ်ပွဲကြောင့်ဖြစ်လာတဲ့ဒုက္ခတွေရဲ့အခြေအနေဟာနှစ်တွေကြာလာတဲ့အမျှပိုးပြီးတော့ဆိုးလာတယ်ဆိုပြီးတော့ဒီဒေသခံပြည်သူတွေကပြောကြပါတယ်အခုချိန်မှာဆိုလို့ရှိရင်အစိုးရအသစ်တက်လာတဲ့နောက်ပိုင်းမှာဒီကချင်ပြည်နယ်မှာမကောက်တနိုင်ငံလုံးအတိုင်းအတာနဲ့ညီညာရေးကိစ္စတွေကိုအစိုးရအနေပြီးတော့ဒီဆောင်ရွက်ဖို့ပြင်ဆင်နေတာရှိပါတယ်။27ရာစုပင်လုံညီလာခံဆိုပြီးတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ခေါ်ယူကျင်းပဖို့ရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာဒီအစိုးရကဘလောက်ပဲဒီညီညာရေးအတွက်စိတ်ဆန္ဒရှိရှိတပ်မတော်ကနေပြီးတော့ဒီစိတ်ဆန္ဒအတိုင်းတထက်ထဲကြားပါမလားတပ်မတော်ရဲ့သဘောထားကဘလောက်ဘလူရှိတယ်လဲဆိုပြီးတော့ဒီကချင်ညီညာရေးအတွက်ဆောင်ရွက်နေသူတွေကမေးခွန်းထုတ်ကြပါတယ်။
တဖက်မှာဒီအစိုးရရဲ့ကြိုးပမ်းမှုတွေကိုအားရတာရှိတယ်။ဒါပေမဲ့လို့တပ်မတော်အနေနဲ့ကအရင်ကသူ့ရဲ့ထားထားတဲ့ဒီ6မှု6ချက်ကိုပြောင်းနေမပြောင်းမှုဆိုတာကျွန်တော်တို့မသိရဘူး။ဒါနံပါတ်1။နောက်ပြီးတော့အရင်ဒီNCA ပေါ်မှာအခုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအားလုံးက KIA ရေးပါဝင်ပေါ့။ KIA KIA ကိုပါဝင်ကဒီလက်မှတ်မထိုး NCA ထဲမှာပါတဲ့အချက်တွေအားလုံးသဘောတူထားပြီးသားဖြစ်တယ်။အဓိကကတော့အားလုံးပါဝင်ရေးပဲ။အဲ့တော့ကျွန်တော်တို့ကချင်ပြည်နယ်မှာငင်းချမ်းဖို့အတွက်ဆိုလို့ရှိရင်ဒီမူဝါဒတွေပေါ့အဲတချို့အဖွဲ့တွေကပါလက်မထိုးလို့ရမယ်တချို့အဖွဲ့တွေကဒီငင်းချမ်းရေးလုပ်ငန်းစဉ်မှာပါလို့မရဘူးဆိုရင်တော့ဒါတော်တော်လေးတော့ခက်ပါဦးမယ်အဲ့ဒါကြောင့်အစိုးရဘိုင်းအနေနဲ့ဖွင့်လင်းလာတဲ့အခြေအနေ welcome လုပ်တဲ့အခြေအနေရှိတယ်ဆိုမှတပ်ပိုင်းဆိုင်ရာကဘာသူတို့ရဲ့မူဝါဒဘယ်လောက်ပြောင်းလဲဆိုတော့အခုချိန်ထိမသိရသေးတဲ့အတွက်ကျွန်တော်တို့စိုးရိမ်ပူပါမှုကတော့ရှိနေပါသေးတယ်ခုနပြောလို့မြေပြင်ခြေနေရလဲဒါတက်ခိုင်းမှုလည်းရှိနေတယ်ဆိုတော့ပေါ့နော်အဲ့တော့ဒီနှစ်ခုကိုကျမတို့အစိုးရရဲ့လုတ်ကင်ပုံလုတ်ကင်နည်းတွေကဘယ်လောက်အထိတမတော်ရဲ့ဆုံးဖြတ်ချက်ကိုလွှမ်းမိုးနိုင်မလဲဒါလည်းကျမတို့စိုးရင်ပူပန်မှုတွေရှိနေပါသေးတယ်မျောလင့်လားဆိုတော့မျောလင့်တာတော့အကောင်းဆုံးကျမတို့မျောလင့်ထားပါတယ
်ပြည်ရင်းညီညီအတွက်ဆောင်းနေတဲ့ငိမ့်ဖောင်ဒေးရှင်းကဒေါ်နန်ရောပြောသွားတာဖြစ်ပါတယ်ကချင်ဒေသမှာစစ်ပွဲတွေပြပခါတွေပြန်ဖြစ်ခဲ့တာ9နှစ်ပြည့်ခဲ့ပြီဆိုပေမဲ့တဖက်မှာတော့တနင်္ဂနွေလုံးအတိုင်းအတာအရပြည်ရင်းညီညီဖော်ဆောင်မှုကြိုးပမ်းမှုတွေကလည်းဒီကြားထဲမှာအဆက်မပြတ်ရှိခဲ့တာပါ။ဒါပေမဲ့လည်းစစ်ရှောင်ဒုက္ခသည်တွေနေရက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ဖို့အခြေအနေတွေရလဒ်တွေတိတိပပထွက်မလာခဲ့ဘူးလို့ကချင်ညီညီလှုပ်ရှားသူတွေကပြောကြပါရတယ်။မြန်မာအစိုးရနဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အစည်းစီးပိပခတွေကြောင့်ဒုက္ခသည်ပေါင်း32,000ကျော်ဟာကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကဒုက္ခသည်စခန်း168ခုမှာနေရက်ဆုံခွာပြီးတော့ခိုလုံနေရတယ်လို့ကချင်ညီညီလှုပ်ရှားသူတွေကပြောပါရတယ်။ရန်ကုန်ဆမ်မစ်ပတ်ဗျူးမှာဒီကနေ့ပြုလုပ်တဲ့ကချင်စစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်ညီညာရေးပွဲအတွင်းမှာလည်းဒုက္ခသည်တွေရဲ့နေထိုင်မှုဘဝခက်ခဲနေတဲ့တရုတ်ဖော်ဘုံတွေလူခွင့်ချိုးဖောက်ခံရတဲ့အခြေအနေတွေကိုဓာတ်ပုံဗီဒီယိုတွေနဲ့အပြင်ဒုက္ခသည်တွေကိုယ်တိုင်လည်းလာရောက်ရှင်းပြကြတာတွေ့ရပါတယ်။ဒီပွဲကိုတော့ကချင်ညီညာရေးအတွက်ဆောင်ရွက်နေကြတဲ့ကချင်လူမှုဖွဲ့စည်းတွေကဥဆောင်ကျင်းပတာဖြစ်ပါတယ်။တယောက်လာတဲ့ကချင်တိုင်းရင်းသူတူကတော့ဒုက္ခသည်တွေရဲ့ဘဝကိုစာနာရာကြောင့်မလို့ဒီပွဲကိုလာရောက်တာဖြစ်တယ်လို့ VOA ကပြောပါတယ်။
ပေါ့နော်ကိုတိုင်းရင်သားတွေဒုက္ခရောက်နေတဲ့တစ်ဖက်မှာပေါ့နော်ကိုရီးယားဒီမြို့ပေါ်မှာနေနေရဲ့ဒါပေမဲ့တိုင်းရင်သားတွေကတစ်ဖက်ပြည်နယ်မှာပေါ့နော်စစ်ပွဲကြောင့်ဒုက္ခရောက်နေတဲ့အချိန်မှာကိုကလည်း တန်းလိုက်တဲ့ဘက်ကနေပေါ့ရက်တီရက်တီပေးချင်တဲ့အတွက်ဒီပွဲလာရလာပြီးတော့ပေါ့နော်ဒီပိုင်းတနေရနေတောင်းတနေရနေပြီးတော့ပါဝင်ပေးရဖြစ်တယ်လို့
ဒီကနေ့ပြုလုပ်တဲ့ဒီကချင်စစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာတော့ဒီကချင်ရပ်ဖက်လူမှုအဖွဲ့စည်းကတာဝန်ရှိသူတွေဒုက္ခသည်ကူညီဆောက်ရှောက်ရေးအဖွဲ့ကတာဝန်ရှိသူတွေကစစ်ပွဲတွေအများဆုံးရပ်တန့်ဖို့လိုအပ်နေပြီဆိုတဲ့အချက်ကိုအဓိကထားပြီးတော့ပြောခဲ့ကြပါတယ်ဒုက္ခသည်တွေရဲ့အရေးတကြီးလိုအပ်ချက်တွေကိုအများဆုံးဖြည့်ရှင်းပေးဖို့လဲလူသားချင်းစာနာကူညီရေးအဖွဲ့တွေကိုတိုက်တွန်းခဲ့ပြီးတော့လက်ရှိညီငယ်ရေးလုပ်ငန်းစဉ်တွေထဲမှာအရက်သားတွေပါပါဝင်လာနိုင်မဲ့အခင်းကျင်းတစ်ခုဖန်တီးပေးဖို့ကိုလည်းသက်ဆိုင်ရာတာဝန်ရှိသူတွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်လက်ရှိလုပ်နေတဲ့ပြည်ရင်းညီငယ်လုပ်ငန်းစဉ်တွေမှာလည်းမြန်မာရပ်ဖက်လူမှုဖွဲ့စည်းရေးအနေနဲ့အဓိကအခမ်းအမပေါဝင်ဖို့လိုအပ်တယ်လို့လည်းသူတို့ကထောက်ပြပြောခဲ့ကြပါရခင်ဗျာကျွန်တော်တားညူပါရန်ကုန်မြို့ကနေပြီးတော့တရင်ပေးပို့တာပါ
ဟုတ်ကဲ့ကျေးဇူးပါရှင်တစ်ဆက်တည်းမှာပဲရှမ်းပြည်နယ်ဘက်ကစစ်ပြေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းတင်ပြပေးခြင်းပါတယ်NCA လို့ခေါ်တဲ့တနိုင်ငံလုံးအဖြစ်ခက်ရစဲရေးစားချုပ်မှာလက်မှတ်မထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းလက်နက်ကိုင်တပ်နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်နေရွှန့်ခွာထွက်ပြေးကြရတဲ့ရှမ်းဒုက္ခသည်တွေအတွေ့အရေးပေါ်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒါအပြင်ကျောင်းနေအရွယ်ကလေးတွေအတွက်လည်းပညာသင်ကြားရေးမှာအခက်ကြုံရတယ်လို့ဆိုပါတယ် VOA သတင်းထောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါမြောက်ပိုင်းရှမ်းပြည်သမတော်နဲ့မြမသမတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်ဟိုင်းပါဒုက္ခသည်စခန်းမှာခိုးလုံနေတဲ့စစ်ဘေးဒုက္ခသည်တထောင်နီးပါးဟာမိုးသွင်းစားနပ်ရိက္ခာအတွက်အခက်အခဲတွေဖြစ်နေတယ်လို့အကူအညီပေးရေးဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့သောနန်းကောင်ခန်းကပြောပါတယ
်ဒီနေ့တော့တို့စားသုံးဖို့ဆံတော့အလုံးပဲစားဖို့ဆံတော့ဈေးထားတဲ့ဟာလည်းတုံ့ပြန်လေအဲ့ဒါကြောင့်ဒီနေ့ကတော့900ကျော်တော့ရှိအောင်လို့တို့နောက်ထပ်စားသုံးဖို့အတွက်တော့ဒီမိုးကုန်ထိတော့ဒီလိုအပ်နေမယ်လို့အခက်အခဲကတော့ကစားမှာပဲဒီလိုလေဒါလေးဟာတော့ဒီလိုရှာစားလာပါလို့
ဒီစစ်ပြေးဒုက္ခသည်တွေဟာ2015ခုနှစ်အောက်တိုဘာလသုံးကမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရရင်းကိုစွန့်ခွာလာခဲ့ကြတဲ့ကြေးဝါးသားတွေဖြစ်ပြီးယနေ့တိုင်နေရကိုမပြောင်းနိုင်ကြသေးပါဘူးပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကထိုင်းနိုင်ငံခြေစားရှမ်းလူထုအခြေပြုဖွဲ့စည်းတွေကနေစံအိတ်ပေါင်း150ကိုလှူဒန်းခဲ့လို့တပတ်စာအတွက်ဖူလုံနေပေမဲ့ရှေ့ဆက်ဆိုအခက်တွေ့နိုင်တယ်လို့တောင်းနန်းကောင်ခန်းကဆိုပါတယ်ဒါအပြင်စစ်ပေးရှောင်ရွာသားတွေနဲ့ကကျောင်းနေရွယ်140ခန့်ရှိနေပေမဲ့ဟိုင်းပါဒုက္ခသည်စခန်းမှာစာတင်ကြဖို့မလုံလောက်မှုကြောင့်အခက်တွေ့နေတဲ့အခြေအနေကိုတော့တောင်းနန်းကောင်ခန်းကအခုလိုဆက်ပြောပါတယ
်။စာတင်ကြရေးမှာတော့ဆိုင်ပါမှာပဲသူတို့ကတော့အတားတော့ရှိတယ်။ရောက်20ကျော်အဲ့လောက်ပဲတော့အတားရှိတယ်။ကျောင်းကလည်းမလောက်ဘူးပေါ့နော်။ကျောင်းချင်းတော့အကုန်လုံးလက်ခံလို့မရဘူးဖြစ်နေတာဟိုင်းပါအဲ့လိုပေါ့အခက်ခဲတော့အများရှိတာပေါ့နော
်။စခန်းနေကုန်းနေနဲ့နံပါတ်မှုကြေးရွာကကျောင်းနေရွယ်ကလေးတွေအနေနဲ့ဟိုင်းပါဒုက္ခသည်စခန်းမှာစာတင်ကြဖို့နေရာမလုံလောက်မှုကြောင့်ဥယျာဉ်20လောက်သာလက်ခံနိုင်တဲ့အတွက်ကျန်ရှိနေတဲ့ကျောင်းသားတွေပညာသင်ကြားရေးမှာအခက်တွေ့နေစေဖြစ်ပါတယ်လက်ရှိမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားဒေသသွင်းမှာတိုက်ပွဲငြိမ်သက်နေပေမဲ့နေရရင်းကိုပြန်ဖို့မဖြစ်နိုင်ဘူးလို့ဒုက္ခသည်စခန်းနဲ့အမျိုးသမီးတူကပြောပါတယ
်တိုက်ပွဲတော့ခုလောဆယ်နေငယ်ပေါ့ဒါပေမဲ့အဲ့စစ်သားတွေကအဲ့နိုဝင်ဘာလနောက်ပိုင်းနဲ့သူတို့လာနေထားတာမထပ်ပေးသေးဘူးအဲ့နေရာနဲ့မဆုံးခွာသေးဘူးတက်ကြောင်အိမ်မပြန်နိုင်ကြတော့ပေါ့
2015ခုနှစ်တိုက်ပွဲကာလအတွင်းမိုင်းရှူးမြို့ပေါ်ကိုတောင်းနေချီထွက်ပြေးလာတဲ့ဒုက္ခသည်တွေဟာအခုအခါမှာနေရတီးတီးကိုပြန်ခဲ့ကြပြီဆိုပေမဲ့ဟိုင်းပါဒုက္ခသည်စခန်းနေကုန်းနေနဲ့နံပါတ်မှုကြေးရွာကရွာသားတထောင်ခန့်ဟာ၎င်းတို့ကြေးရွာထဲမှာမြန်မာတပ်မတော်ကနေရယူထားပြီးလုံခြုံရေးမရှိတဲ့အနေအထားတွေကြောင့်နေရရင်းကိုမပြန်နိုင်သေးပါဘူးအလားတူရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲကြောင်းအနီးနက်ဝန်းကျင်ကြေးရွာ900ကရွာသား900ကျော်ဟာတီဘောမြို့နယ်ထဲကဒုက္ခသည်စခန်းမှာကိုလုံနေရဆဲဖြစ်ပြီးကြောင်မဲမြို့နယ်ဘက်မှာလည်းပုံဝိုးကြေးရွာသား150ကျော်ဟာနေရကိုမပြန်နိုင်သေးပဲပန်းကြံကြေးရွာဖုန်ကြီးကျောင်းမှာကိုလုံနေရဆဲဖြစ်ပါတယ်နိုင်ငံတော်ဆိုရကနေပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံညီလာခံကိုလှုပ်ဆောင်သွားဖို့ကြိုးပမ်းနေချိန်မှာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်မှာပိုင်းရင်းသားလက်နက်ကိုင်ဖွဲ့သွင်းတဲ့မြမတမတော်တို့အကြားစစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့တိုင်းနဲ့ချီတဲ့စစ်ပြေးဒုက္ခတဲ့အရေးကိစ္စတွေဟာလည်းမဖြေရှင်းနိုင်သေးတဲ့ပြဿနာတရလို့ဖြစ်နေပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကိုအိမ်မှာရှင်အပြစ်ရရေးငင်းချမ်းရေးဆိုင်ရာသတင်းလွှာတွေအပြီးမှာတော့အစိုးရတဲ့လက်ထက်ပြည်သူတွေသတင်းအချက်လက်သိရှိခွင့်တိုးတက်ပြောင်းလဲမှုအခြေအနေကိုလည်းတင်ပြပေးခြင်းပါတယ်NLG အစိုးရတဲ့လက်ထက်ဝန်ကြီးဌာနတိုင်းမှာပြောခွင့်ရပုံကိုယ်တွေခံထားပြီးပြည်သူတွေသိခွင့်ရှိတဲ့သတင်းအချက်အလက်တိုင်းကိုသတင်းဌာနတွေကတဆင့်အသိပေးသွားဖို့အစိုးရကတော့ကြိုးစားနေပါတယ်။ဒါပေမဲ့ဒီပြောခွင့်ရပုံကိုယ်တွေဟာအရင်အစိုးရလက်ထက်ကတည်းကရှိနေတဲ့တာဝန်ရှိသူတွေဖြစ်နေတာကြောင့်လွတ်လပ်စွာသတင်းရယူဖို့အတွက်အခက်အခဲတွေဆက်ရှိနေအောင်ပဲလွတ်လပ်စွာသတင်းရယူခွင့်ကို2014ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားပေမဲ့ဝန်ကြီးဌာနတွေကပြောခွင့်ရပုံကိုယ်တွေနဲ့သတင်းသမားတွေကြားနားလည်မှုလွဲမှားတာကြောင့်သတင်းစီးဆင်းမှုပုံမှန်မဖြစ်သေးဘူးလို့ပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်
အစိုးရဝန်ကြီးဌာနတိုင်းမှပြောခွင့်ရပုဂ္ဂိုလ်3ဦးကနေ5ဦးအထိခန့်နာပြီးသတင်းမီဒီယာတွေကမေးမြန်းလာခဲ့ရင်ပြည်သူတွေကိုအသိပေးရမယ့်သတင်းအချက်အလက်တွေရှင်းပြပေးဖို့ NLD အစိုးရတက်ကညွှန်ကြားထားပါတယ် NLD အစိုးရဟာပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တာကြောင့်ပွင့်လင်းမြင်သာမှုရှိဖို့နဲ့သတင်းဌာနတွေကိုမိဖက်အဖြစ်ဆက်ဆံကြဖို့လိုကြောင်းပြည်ညာဝန်ကြီးဦးဖေမြင့်ကပြောဆိုခဲ့တာကိုအစိုးရသတင်းစာတွေမှာဖော်ပြထားပါတယ်အခုဆိုရင်ဝန်ကြီးဌာနတိုင်းကပြောခွင့်ရပုဂ္ဂိုလ် spokesperson တွေကိုသတင်းဌာနနဲ့ဘယ်လိုဖြေကြားဆက်ဆံရမယ်ဘယ်အချက်တွေကိုအတိပေးသင့်တယ်ဆိုတာကိုဆွေးနွေးပွဲတွေသင်တန်းတွေလုပ်ပြီးလေ့ကျင့်ပေးနေပါတယ်။ဒါပေမဲ့လက်တွေ့မှာဝန်ကြီးဌာနတွေရဲ့ပြောခွင့်ရသူတွေဟာအရင်စေအစိုးရလက်ထက်ကတည်းကယာရုတောင်ဝန်ကြီးတွေယူခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်နေတာကြောင့်သူတို့ရဲ့အရင်အတွေ့အကြုံပေါ်အခြေခံပြီးသတင်းဌာနတွေနဲ့ပုံမှန်လင်းလင်းဆက်ဆံလာဖို့မမြင်မိသေးကြောင်းရန်ကုန်သတင်းစာပညာကျောင်းဒါရိုက်တာဦးရဲနိုင်မိုးကပြောပါတယ်။
ကျွန်တော်တို့ကဘာရှိနေလဲဆိုတော့စိုးရဖွဲ့ပြောင်းသွားတယ်ဆိုပေမဲ့ဝင်းချန်တာတွေမှာလုံနေတဲ့ထိတ်တန့်စိုးရအရာရှိကြီးတွေကအရင်လူတွေနေပဲဖြစ်နေပါတယ်ဆိုတော့သူတို့မှာရှိနေတဲ့ပြဿနာကတော့တိချက်ကသတင်းမီဒီယာကပြဿနာရှာတွေ့လို့မြင်နေတဲ့အယူဆကအရင်လူဆွဲနေတဲ့ပြဿနာတွေရှိပါတယ်နောက်တစ်ခုကသူတို့မှာပြောရေးဆိုခွင့်ရှိသူတွေဖြစ်ခံထားပေမဲ့လည်းသူတို့ပြောဆိုလိုက်တဲ့အခါမှာသူတို့ထက်ကဝင်းကြီးတွေထိတ်တန့်အရာရှိကြီးတွေကအပြစ်ပြောတာအပြီးတော့သူတို့ပုံမှန်အပြစ်ပေးတာမျိုးတွေရှိမှဆိုးတဲ့အတွက်သတင်းမီဒီယာတွေကိုတကယ်တော့ပြောဆိုခွင့်ကတော့မရှိသေးဘူးလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ
်။အရင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းဝန်ကြီးဌာနတွေမှာပြောခွင့်ရပုဂ္ဂိုလ်တွေခန့်နာပေမဲ့သတင်းပြန့်ဝေမှုအပိုင်းမှာအောင်မြင်မှုမရှိခဲ့ဘူးလို့ပြည်ညာဝန်ကြီးဌာနပြောခွင့်ရသူဦးတင့်ဆွေက VOA ကိုပြောပါတယ်
။အဓိကကတော့ဟိုဥပဒေလည်းဖြစ်ပါတယ်ခင်ဗျာ။ News Media Law ဆိုတာ2014ခုနှစ်မှာကျွန်တော်တို့ကဟိုနီးဥပဒေတော့အပြည့်အစုံထွက်လာတယ်။အဲအဲ့ဒါကြောင့်ကျွန်တော်တို့ဥပဒေမှာတော့ဥပဒေရဲ့ခုမှ 6.8 မှာတော့လည်းဒီ information access to information နဲ့ပတ်သက်လို့ကျွန်တော်တို့ journalist တွေကသက်ဆိုင်ရာဌာနတွေမှာတောင်းခံနိုင်နေဆိုတာကိုသိချာပြန်ထားပါတယ်။အဲပြန်ထားပြီမယ်လေ2013 14 ဒီပေါ်လေအဲ့ဒီကတော့ဥပဒေကသိချာပြီးမထွက်တဲ့အတွက်ကြောင့်ကျွန်တော်တို့ spoke person တွေဖွဲ့တော်ညာအဲ့ဒါကျွန်တော်တို့မပြေပြင်းခဲ့တာလည်းပါပါတယ
်ပြောခွင့်ရပုဂ္ဂိုလ်တွေနဲ့ပတ်သက်လို့အရင်အစိုးရလက်ထက်တုန်းကသတင်းသမားတွေကြုံခဲ့ရတာတွေကိုဦးရဲနိုင်မိုးကရှင်းပြပါတယ
်ဟိုအစိုးရဝန်ကြီးဌာနတွေကိုဟိုသတင်းယူရဲ့ခါမှာသတင်းသမားတွေရဲ့ပြဿနာကတော့ဖြေချမှုမရှိတာပဲဝန်ကြီးဌာနအားလုံးကဖြေချမှုမရှိတာတော့မဟုတ်ပါဘူးဖြေချမှုရှိနေတဲ့ဝန်ကြီးဌာနတချို့နဲ့ spoke person တချို့လည်းရှိပါတယ်ဒါပေမဲ့အများအနေနဲ့ကြုံကြည့်မယ်ဆိုရင်တော့ဖြေချမှုမရှိသေးဘူးအဲ့ဒါအဓိကပြဿနာပဲဟိုဥမာပဲဖုန်းဆက်ရင်ဖုန်းမကင်တာတွေရှိမယ်အီးမေးလ်ပို့ရင်မပြန်တာတွေရှိမယ်ဒါမှမဟုတ်လည်းဟိုအထက်ကိုတင်ပြပါမယ်ဆိုပြီးတော့ပြန်မပြောတာတွေရှိပါတယ်ဒါပေမဲ့အဲ့ဒါတွေကအစိုးရအသစ်ကြောင်းလဲလာတယ်ဒီပုံလေးမြန်မာမှုရှိအောင်ပြောပေးမယ်ဆိုပေမဲ့လက်ဒီအစိုးရအရာရှိကြီးတွေကနှစ်ပေါင်းများစွာသတင်းမီဒီယာနဲ့စဉ်စဉ်ကစားနေကြတာဖြစ်တဲ့ချက်ချင်းတော့ဖြစ်လာမှာတော့မဟုတ်ပါဘူ
းဝန်ကြီးဌာနတွေနဲ့သတင်းသမားတွေကြားအပြန်လဲနားလည်မှုရပြီးလွတ်လပ်တဲ့သတင်းစီးဆင်းမှုရှိလာအောင်လှုပ်ဆောင်သွားဖို့အစီအစဉ်တွေရှိတယ်လို့ပြည်ညာရေးဝန်ကြီးဌာနပြောခွင့်ရဦးတင့်ဆွေကပြောပါတယ
်အခုတော့ကျွန်တော်တို့ပြင်ဆင်နေပါတယ် Fox Person နေမှာလဲကိုပြောနေတဲ့အချက်လက်မျိုးတွေရှိတယ်ဆိုတာသိကြပါတယ်ဒါပေမဲ့လည်းကိုကတော့ဌာနဆိုင်ရာဒီမှာအားနည်းချက်ကဘာလဲဆိုတော့ဟိုကျွန်တော်တို့ပြောလို့တာကိုပဲကျွန်တော်တို့ပြောချင်နေပေါ့ဒီဒါကကျွန်တော်တို့ဘက်ကဒီရှိနေတဲ့အနေအထားဒါပေမဲ့ကျွန်တော်တို့ပြောတဲ့အခါမှာသက်ဆိုင်ရာမီဒီယာတွေကသတင်းလိုပဲပြန်ဖော်ပြတဲ့အခါတချို့မှားနေတာတို့တချို့ကျတော့လေကိုကပေါင်းပြီးတဲ့အခါမှာအဲ့တည်းကမီဒီယာတွေကသူရဲ့ out of journalism ရသူရေးတဲ့တရားဟန်မျိုးမှလည်းဟိုကျွန်တော်တို့ပါဂျင်နာနဲ့ကလွဲမှားသွားတဲ့ဟန်မျိုးတွေပေါ်မှာကျွန်တော်တို့နားမလည်မှုမျိုးလေးတွေကျွန်တော်တို့ရှိပါတယ်အဲ့ဒီအတွင်းမှာတော့ကျွန်တော်တို့ပို့ပြီးတော့ခွင့်ပြုထုတ်တယ်လားမလို့ကျွန်တော်တို့မျှော်မှန်းပါတယ်ခင်ဗျာ
အစိုးရပြောခွင့်ရပုံကိုယ်တွေကိုဒီဇွန်လနဲ့နောက်လတွေအထိလိုအပ်တဲ့သင်တန်းတွေနဲ့ဆွေးနွေးပွဲတွေဆက်လုပ်သွားမယ်လို့ပြန်ကြားရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပရင်းညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးဒီနောက်မှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်းဒေသသတင်းအစုံအလင်တို့မှာတော့ကြားကြရမှာကတော့
ဆန်ဒီမှာစီစဉ်လို့မှတင်တာဒီခုကိုဆွေးနွေးကြော်ဘယ်လိုဒီစီစဉ်လို့မှတော့ရအရင်ရကြကြတော့ကိုတာဝန်ယူဖြည့်ဆင်းပေးမယ်ဆိုလို့အဲ့လိုပြောတာတော့ဒီလိုခင်ဗျာ
ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်အစိုးရရဲ့ကော်မတီကဘာတွေလှုပ်ဆောင်နိုင်မလဲဆိုတာအပါအဝင်တိုင်းရင်းဒေသစုံကသတင်းတွေကိုအပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်မှာနှားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ကျန်းမာရေးအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်ဒီတစ်ပတ်ကျန်းမာရေးခန္ဓာမှာတော့ခန္ဓာကိုယ်အလေးချိန်အလွန်အကျွံမတက်အောင်ထိန်းထားတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာခန္ဓာကိုယ်အလေးချိန်တက်တာအဝလွန်တာကြောင့်နှလုံးယောဂာနဲ့စီးချိုအပါအဝင်ယောဂာတွေဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။ခန္ဓာကိုယ်အလေးချိန်အလွန်အကျွံမတက်အောင်နဲ့ပုံမှန်ထိန်းထားနိုင်အောင်ဘလို့စားတော့နေထိုင်သင့်ပါသလဲ။ကိုယ်အလေးချိန်ထိန်းရမှာအယူအဆအမှားတွေရောရှိနေပါသလား။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ်ရှင်။
โอเคดร.มิ้วครับอะกุคิจีมาวาระอวะลွန်ดาริจองจ่ำมายิพยายามริผิดตาโกปูติละดโลลุงเหลือเหลือริมาแลเสียเยตรุเอดีขณะโกหล่าปะโอทิ้งดาไนบูบอเนาะเวทเทิงบูเวทช็อตบูดีขณะโกเลจิมาตัดบูบอเสียเยอะห่าริโกอดิกะลุลาจาเรอะคามาดีเวทมาตัดออโกเลจิมาตัดออบลูนิไทซาตอดเตนะเสียเยดี
วาระเปียวเองเนาะโกตรงอะวาโลหล่าเลยบูเปียအခုတော့ဝါလို့ရှိရင်ကွာတူလို့ပုတ်ဆုံးလို့ဒီလိုဖြစ်လာတာပေါ့ကဘာတဝမ်းလူပေါင်းအန်ပေါင်း1500လောက်အဝလွန်တဲ့ယောဂရတယ်အဝလွန်တဲ့ယောဂဟာကတ်ယောဂဆိုပြီးတော့ကဘာကျမ်းမာရေးဖွဲ့ရတာကညင်ညာထားတယ်အဆင့်ရှိတယ်အဲလူတွေကဝါတာကိုစီကံနေလာလာပြီးတော့ဝိချခြင်းနဲ့ဝိချခြင်းနဲ့ပေါ့အဲ့ဒီလူတွေကြည့်တဲ့အခါကျတော့တကယ့်ကိုကြည့်သလုံးကြီးတုံပေါင်းကြီးတုံပေါ့နော်ဘိုက်ခေါက်ကြီးထူပေါ့ကုတ်ဘိုးတွေမှာလည်းအစီတွေဝင်းဝင်းတော့သူတို့ဒီကြောင်သူတို့မှာပြဿနာတွေကဒုညာခါနာပေါ့မျိုးမျိုးပေါ့သွေးတို့ယောဂဆီချိုယောဂနှလုံးသွေးကြောပိတ်တဲ့ယောဂနောက်ဆုံးလေးဖြတ်သွားတဲ့လူတွေအသက်စီဖုန်းနေလို့ခဏခဏပြောတယ်တချို့လည်းကလေးသွေးထဲမှာအဆီများတယ်အဲ့တော့ဒါတွေကိုဘယ်လိုလုပ်ပါမှာလဲပေါ့ကျွန်တော်ဆရာောင်းတွေကဆရာအသွေးထဲမှာအဆီချစေးပေးပါတော့သူအဆီချစေးတွေရှိပါတယ်အဲ့အဲ့ဒါတွေကတော့သွေးကြောနေရာနေမှာသွားပြီးအဆီမဖုံးအောင်နောက်အောင်သွေးကြောတွေမှာသွားပြီးမပိတ်ဆို့အောင်နှလုံးမှာမပိတ်ဆို့အောင်ကာကွယ်တားဆီးတဲ့ဆေးပေါ့အဲ့မဲ့ဒီကသူ့အစီချာစည်းကိုကြီးရကျွန်တော်တို့အားကိုးနေလို့မရဘူး။သူတို့ body weight ကပါသတိသတိစားတာနဲ့သူ့လောင်နာနဲ့သူ့လောင်နာပုံများနေပါဆိုတော့လူရီယာရရှောက်ခံလိုက်တယ်ဒီ weight ချဖို့အတွက်သူတို့ကလမ်းကိုတော့ခုနကဒီရှူလုံးတစ်ပတ်ပတ်တယ်ဆိုကြပါလို့တနားကြီးဘက်အတွင်းမှာအဲအဲ့လိုချွေးလေးထွက်သွားတဲ့ခါကျတော့သူတို့ခုခန္ဓာမှာရှိတဲ့ calorie တွေပေါ့ဗျာစိုင်းတွေ300 kilocalorie လောက်လောင်ပလိုက်တာပေါ့အဲ okay ဆိုအိမ်တိုင်ရောက်ခံကြအိမ်လမ်းထိပ်ကောင်ကအကျော်သမင်းကျော်နဲ့ဝက်သားနဲ့ဝင်စားလိုက်ပြန်ပါဒီတပကံဝင်သွားတာနဲ့တခါကော်ဖီလေးကလည်းတောက်လိုက်ပြန်တော့ဆိုတော့ကယ်လိုရီကကျွန်တော်600လောက်ပြန်ဝင်သွားတယ်။သူ့လမ်းလျှောက်တာက300လောက်ထွက်တယ်။ပြန်စားလိုက်တာက600လောက်ဝင်သွားတဲ့ခါကျတော့ဘလို့မှသူတို့အဝမရော့နိုင်ဘူး။အဲ့တော့အဓိကကဝါတာကိုပိန်နေရင်အစာကိုရှော့ချ။ဟု
တ်ကဲ့ဆရာ။အဲ့တော့ဘလို့အစာတွေကိုရှော့ချပြီးတော့စားမယ်ဆရာ
။ကယ်လိုရီများတဲ့အစာတွေပေါ့နော်။အဲ့တော့ကယ်လိုရီများဆိုတာကာဘိုဟိုက်ဒရိတ်တို့နော်အဆီများတဲ့အစာတွေအဆီနဲ့ကြော်တဲ့မုန့်တွေ။အဲ့တော့အဆီဆိုတာလူအတွက်အနေကအကျိုးရှိတယ်။အဲ့တော့ဗီတာမင်ဒီထုတ်တာတို့သဲချေရေထုတ်တာတို့ဟော်မုန်းထုတ်တာတို့ကဒါတွေကအကုန်လုံးကစီပါတာပေါ့လေဒါပေမဲ့အဲ့စီရဲ့ပါပေါ်မှာရှိတဲ့မျက်နှာရွှေသားလေးကိုအစီလေးဖုံးတာတွေအောင်စီပါလေးကမှုပြီးလာတာပေါ့နော်ဒါပေမဲ့အရင်ဖုံးလာတဲ့ခါကျဖောင်းဖောင်းကြီးနဲ့မျက်လုံးတွေပါအစ်လာတော့အဲကုတ်ဘိုးတွေပါတက်လာတော့မလာတော့အဲ့ဒါများပါပြီစီ
ဟုတ်ကဲ့ဆရာဒီနေ့မှာခန္ဓာကိုယ် body weight ကြီးရှော့ဖို့တော့ပေါ့ဆရာနော်အယူဆမှားတာတွေရောရှိနေတယ်လားဆရာ
ကမ္ဘာကွင်းကိုကျွန်တော်တို့ပေကျိုးနဲ့တိုင်းလိုက်မယ်ဆိုရှင်ယောက်ျားတယောက်ဆို36လောက်ရှိနေတာဝါပြီနဲ့မင်းကလေးဆို32ဆိုကျွန်တော်ကဝါပြီပေါ့နော်အဲ့ဒါတွေကျွန်တော်ရော့ကျင်တော့လူတွေကဘိုက်ခေါက်ချက်ဆေးဆိုတာလာသေးတယ်ဘိုက်ခေါက်ချက်ဆက်ကပတ်တို့နော်အဲ့ဒီကပတ်တွေကဘာမှအသုံးဝင်မအောင်သူက cost set တွေပေါ့နော်အတင်းကိုစီးချက်ပြီးတော့အဲ့တော့လေပြားတွေလောင်တယ်ပေါ့တချို့ကြတော့လေဟို BCD set တွေပေါ့နော် ဒီ VCD set တွေသွားပြီးတော့ခုံရတယ်ပေါ့သွားတင်တယ်အဲ့ set တွေနဲ့ကတ်တယ်ပေါ့အဲ့ set တွေက vibration ပေါ့တုံခါပဲမှုပဲပေးတယ် calorie ကိုမလျှော့နိုင်ဘူးအဲ့တို့ကြောင့်တချို့ကနေနှလုံးရောဂါရှိတဲ့လူတွေစီးရိုရှိတဲ့လူတွေနောက် thyroid hormone များတဲ့လူတွေဆိုရင်ဒီခုနပြောတဲ့ VCD set တွေเนี่ยตั้วไปลุเลยโชยเนาะปู่หลองซูตั้วได้นะโหงนี่ปู่มาลาไปแล้วอันเนี่ยရှိတယ်ပေါ့အဲ့တော့ဆိုတော့ဒီအန်နီရရှိတယ်ဘွေးချာနေတို့မလုပ်ပါနဲ့
ဟုတ်ကဲ့ဆရာနောက်ထပ်ရောယူဆမှားတာတွေရှိနေတယ်လား
တချို့လေခုနကတော့ဘွေးချာကိုပိန်စေးပြန်လက်ဖက်ချောက်ဆိုတာလည်းရှိသေးတယ်ဒါတွေဟာဒီကေကိုစိတ်ပန်နီးနဲ့စက်တွေထူထားတဲ့နီးရနေမဟုတ်ပါဘူးအဓိကပါလဲဆိုတော့ရှင်အစီယူကိုအဓိကရှော့မယ်အစီဆိုတာမှအမဲသားတို့ကြက်ဥတို့နွားနိုးတို့เนาะအစီပါတဲ့ဟာတွေမဲစီဝက်စီနောက်စီကြောမုံနေပေါ့ဗျာစီတွေနဲ့ကြော်ထားတယ်ပြန်ကြော်တဲ့စီတွေဒီစီတွေပြက်စီးပြီးတော့တွေးထဲမှာအစီတက်မကောင်းတဲ့အစီတွေအများကြီးတက်တော့မယ်အဲအဲ့ဒီတော့ကြောင့်ဒီစီတွေကိုကျွန်တော်ရှောင်ပါကိုစားနိုင်တဲ့စီရှိပါတယ်ပဲစီနှမ်းစီပေါ့နေကြစီပေါ့နောက်ဆိုပြီးတော့တန်လွင်စီပေါ့ဒါလေးကြာလူအတွက်ကြိုးပြပါတယ်အဲ့တော့ငချင်းစီကောင်းတယ်ဒါမှုတွေပေါ့နော်ငားများများစားပါလို့အိုမီဂါစီပါပါတယ်ဆိုတာဒါလူအန်အန်ရမပေးတဲ့အစီမျိုးတွေပေါ့နောက်တစ်ခုကကယ်လိုရီများတယ်ခုနပြောတဲ့ဒီဆန်နဲ့ဆီရီယယ်လို့ကာဘိုဟိုက်ဒရိတ်ပေါ့နော်ဒီဟာမှုတွေကိုအများဆုံးချော့ချဘာအိုများများစားရမလဲဆိုလို့ရှိရင်အသီးအရွက်ပေါ့အသီးအနှံတို့စရာများများပေါ့နော်အဲ့ဒါတွေများများစားပြရမယ်အဲ့တော့တကယ်တမ်းကလိုရတဲ့လုံပြောတာဝိုက်ချရမယ်ဆိုလို့ရှိရင်သမင်းကိုဇုံးလေးနှဆွန်းလောက်ပဲထည့်ရမယ်ပကံပြားရဲ့လေးပုံတစ်ပုံပါပဲသမင်းရရှိရမယ်ကျန်တာတွေကအသီးအနှံနဲ့အရွက်နဲ့ခုနသားငါးပဲထည့်ရမယ်အဲ့တော့ဒီကယ်လိုရီရှော့ဖို့အတွက်ကအဓိကအဲ့ဒါတွေကိုစားမယ်ဖြင့်တချို့ဆိုတော့ညာတွေအရန်ကိုလုပ်ကြပါဘူးလေဒါတို့ဒီစေးစားလို့ရှိရင်တော့ဝိတ်ချတာပဲဆိုပြီးတော့တို့ကြောညာဘလောက်လဲဆိုရင်တစ်ပတ်အတွင်းမှာ10ပေါင်ကျပြရမယ်တကယ်အဲ့ဒီဘတ်10ပေါင်ကျဆိုဇီဝကမကုခန္ဓာမှာရှိတဲ့ဇီဝကမလုပ်ငန်းတွေကမောက်ကမတွေဖြစ်ကုန်ဒုတိယဟာတစ်ပတ်မှာ2ပေါင်နဲ့မချနိုင်ပါဘူးဘလောက်ပဲဝဝကျွန်တော်တစ်ပတ်ကုန်တာပါဆိုဝလာလဲဆိုတာကနေရင်းကချင်းဝလာတာမဟုတ်ဘူးအလားနဲ့ချီးပြီးတော့ဒီကိုယ်အကျင့်ကြောင့်ဒုစုစုစားရအောင်ဝလာအဲ့ဒီအောင်ကျွန်တော်တို့ကဒုစုစုစားတာကိုအကြာကြီးစားလာရအောင်ဝလာတော့ပြန်ပိန်အောင်လုပ်ဖို့ဝိချဖို့ဆိုတာလည်းနေရင်းကချင်းမရနိုင်ဘူးလေတဖြည်းဖြည်းတဖြည်းဖြည်းတစ်ပတ်ကို2ပေါင်2ပေါင်ချသွား3လ4လတည်းမှာပိန်သွားနေပေါ့အဲ့တော့နက်နက်စားလို့တော့ပုံမှန်စားပါဟိုအချိုတွေအစီစာတွေကိုရှောင်ပါညက်နေစားကိုလည်းရှော့စားပါပြီးတော့မှလက်ကျင်ကန်းလောက်ပါဒါမှမဟုတ်လက်ကျင်ကန်းအနည်းဆုံးဓာတ်မြန်မြန်ရှောက်ရင်ထွေးထွက်လောက်အောင်ရှောက်ရင်တော့မှတစ်ပတ်ကို나ယူဝက်လောက်ပါရှောက်ပါ5ရက်စတဲ့ရှောက်ပါ2ရက်နားလို့ရပါတယ်အိမ်မှာနေ့စဉ်နေ့စဉ်ပေါင်ချိန်ဆက်ကလေးမှာချိန်ကြည့်ပါအဲ့တော့တစ်ပတ်တည်းမှာ나ယူကတော့2ပေါင်လောက်ကျတယ်ဆိုရင်ဒါဝမ်းသာကြရတယ်2ပေါင်နဲ့ပို့ပြီးကြအောင်အသေးတန်လုပ်တယ်အဲ့ဒီကိုပိန်ရင်လို့ဆိုပြီးတော့လေဟိုမျိုးစုံစီမစုံအစစ်တို့ကမင်းကလေးဆိုလို့ရှိရင်အလားပြတ်မှာဆိုလို့ဆိုစားမစားဘူးအဲ့ဒါမဆိုင်မဆိုင်နဲ့ပိန်ချုံချောက်ကသွားတယ်အဲ့ဒါယောဂတမျိုးခေါ်တယ်စိတ်တက်ကြပြီးတော့စိတ်ကျောတာတမျိုးရသွားတယ်လုံးဝမစားဘူးမစားဘူးအဲ့ဒါမျိုးလည်းအစွန်းမရောက်သွားအောင်ပေါ့နော်အဲ့တော့ကျွန်တော်တပတ်ကို2ပေါင်လောက်တော့ပုံမှန်ချအောင်လုပ်ရမယ်အဲ့ချတဲ့နေ့မှာဒီမှာပြောတဲ့အစီကြစီးတွေတောက်လို့ရပါတယ်ပြီးတော့အပိန်နဲ့ဆေးကြောင်နဲ့တိုင်ပင်ပေါ့ဒီတဲ့မကဒီလက်ကျင်ကန်းနဲ့အစာကိုလည်းကျွန်တော်ပြောတဲ့အတိုင်းစားတော့ပါအဲ့ဒါမှမရဘူးဆိုလို့ရှိရင်တော့ကျွန်တော်အစာအိမ်ကိုဖြတ်ထုတ်ကြလိမ့်အစာအိမ်သေးသွားအောင်ကျွန်တော်ဖြတ်တဲ့ခွက်စိတ်မှုတွေရှိပါတယ်အဲ့တော့ပိုက်ထဲမှာရှိတဲ့အစီအစဉ်ကိုစွတ်ကြလေ။အမှားပြီမှလည်းလုပ်နေပါလေ။ liposuction လို့ခေါ်တယ်ပေါ့ဒါကိုစွတ်ကြတယ်။ဒါကခွဲစိတ်တဲ့နည်းတွေဖြစ်လာတယ်။အဲ့ဒါကလူတွေတယောက်ကိုပေါင်400 500ရှိနေတဲ့လူတွေအများကြီးပေါ့ကိုကိုမလဲတိုင်းတော့ဘူးတခါကျ။နောက်ဆိုဆေးကုပ်ဖို့အပေါ်ဘက်ကဆင်းဖို့ဆိုရင်တော့ဂရိတ်နဲ့ချရတဲ့ပုံပုံမျိုးတွေရှိတယ်လေ။
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။အခုကတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးရမယ့်အချိန်ရောက်ပါပြီ။2040မှာဘက်ဆုံတိုးတက်ဖွံ့ဖြိုးတဲ့မဟာရန်ကုန်မြို့တော်ဖြစ်လာဖို့ရည်ရွယ်ပြီးစီမံကိန်းရေးဆွဲထားတာ3နှစ်ရှိသွားပါပြီ။အကောင့်စတင်အကောင့်ထဲဖော်နေတာတွေလည်းရှိပါတယ်။မဟာရန်ကုန်မြို့တော်စီမံကိန်းအကြောင်းဥအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်။
ဒီဘဝရဲ့အကျိုးအမြတ်ကိုကြည့်ပြီးမတင့်တော်တဲ့မလိုက်ဖက်တဲ့အဆောက်အဦတွေတိဆောက်ထားတာကြောင့်ရန်ကုန်မြို့တော်ပုံပြက်ပန်းပြက်ဖြစ်နေပြီလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမေလ9ရက်နေ့ကကျင်းပတဲ့မြို့တော်ခမ်းမဆွေးနွေးပွဲမှာပြောသွားပါတယ်။ရန်ကုန်မြို့တော်ကိုတိမ့်တိမ့်ဆောက်ရှောက်ပြီးစိမ့်လန်းဆူပြေးလာအောင်ပညာရှင်တွေအကြံပေးသလိုအကောင့်တွေပေါ်ရမှာပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်။ရန်ကုန်မှာမြို့နယ်33ခုနဲ့လူဦးရေ9000ကျော်ရှိပါတယ်။လူရည်တိတ်တီးမှုဟာဘင်္ဂလားဒေ့ရှ်ကဒါကာမြို့တော်နီးပါးဖြစ်နေပါပြီ။ဒီအတိုင်းသာဆက်သွားမယ်ဆိုရင်နောင်လနောက်သားတွေနေရေးထိုင်ရေးခက်ခဲလာလိမ့်မယ်လို့ Mupia Pinachin, we got Miamare. Young woman who get in boots, sooner worried, loyalty, a chin is subwala vare. A soya simagashi and Niama, crony, a yishinga, mea where you suzamu. Miamananganda, a mine, till the tega, mea where you move. A soya tanava in Migu, young chamu, Sara Dujo, young woman is it tote to happy. Mutu mutad with Nia Tanya, Tincha lavare. The lobe yamada pinidago, a chimmy, sunny the jam, matincho, nye.
ကျန်လီဆိုးလီဖြစ်သွားလိမ့်မယ်လို့ဆိုပါတယ်။လက်ရှိလူဦးရေ9000ကျော်ဟာနောင်23နှစ်ကြာရင်စေတန်းကျော်လာမယ်လို့ခန့်မှန်းပါတယ်။အနာဂတ်ရန်ကုန်တည်ဆောက်ရေးအတွက်2040မှာဂျပန်
ထန်တပင်မော်ဘီလှဲကူတန်လျင်ကြောက်တန်းတွန်တေးဒလစတဲ့မြို့နယ်တွေအထိမဟာရန်ကုန်ကိုတိုးချဲ့ဖို့ရည်ရွယ်ပါတယ်။စီမံကိန်းကာလ23နှစ်အတွင်းအနည်းဆုံးဒေါ်လာ1000တသိန်းကျော်ကုန်ကျနိုင်တယ်လို့ခန့်မှန်းပါတယ်။မြို့လယ်စီးပွားရေးရပ်ကွက်ကနေမြို့ပြင်မြို့နယ်တွေအထိတဖြည်းဖြည်းမြို့ပြချက်ထွင်မဲ့စီမံချက်ဖြစ်ပါတယ်။ဂျပန်ကော်မတီ၆ခုပါဝင်ပြီးမြန်မာဘက်ကတော့ရန်ကုန်မြို့တော် တယ်အာနာပိုင်ကတော့ရန်ကုန်တိုင်းအစိုးရဖြစ်ပါတယ်ရန်ကုန်နေလူဦးရေ90ရာခိုင်နှုန်းကျော်ဟာဝင်ငွေနည်းသူတွေဖြစ်တာမို့သူတို့အတွက်တင့်တော်တဲ့အင်အားဆောက်လုပ်ရေးဟာအပူတပြင်းဖြစ်ရှင်းရမယ့်ပြဿနာဖြစ်နေပါတယ်ရန်ကုန်ရဲ့ရေရှည်အကျိုးစီးပွားကိုစောင့်ရှောက်ဖို့တိုင်းအစိုးရမှတာဝန်ရှိပေမဲ့ဥမြင့်ဆွေဟာတာဝန်မဲ့တယ်လို့မြင်ကြပါတယ်။ဥမြင့်ဆွေခေါင်းဆောင်တဲ့ရန်ကုန်တိုင်းဒေသကြီးအစိုးရဟာပညာရှင်တွေပေးတဲ့အကြံဉာဏ်ကိုလက်မခံတဲ့အတွက်ရန်ကုန်မြို့တော်ဟာအခုလိုကိုယ့်ရောကာယပြုံဆံဖြစ်နေတာလို့သိရှိရပါတယ
်။ဂျပန်ကူညီမဲ့မဟာရန်ကုန်မြို့ပြဖွံ့ဖြိုးရေးမဟာဗျူဟာစီမံကိန်းထွက်လာပြီးမကြမီလှိုင်မြင့်နဲ့လှိုင်တာယာတွန်တေးကားလမ်းအကြားကမြေအေက3000ကျော်ကိုရန်ကုန်မြို့သစ်စီမံကိန်းအမည်တက်ပြီးတရုတ်ပိုင်ကုမ္ပဏီကိုလက်သိပ်ထိုးပေးတာကိုဝေဖန်ရှုတ်ချတဲ့အတွက်2014စက်တင်ဘာမှာစီမံကိန်းရပ်ဆိုင်းလိုက်ရပါတယ်။ဒါပေမဲ့ဂျပန်ဂျိုက်ကာကတော့ဒီစီမံကိန်းဟာ2040မဟာဗျူဟာစီမံကိန်းမှာမပါဘူးလို့ညှင်းဆိုပါတယ်။အခုတော့ဒီစီမံကိန်းမှာလုပ်လို့သူတွေဇူလိုင်လ21ရက်နေ့နောက်ဆုံးထားပြီးအဆိုပြုလွှာတင်ထားကိုတင်သွင်းကြဖို့ရန်ကုန်တိုင်းဒေသကြီးအစိုးရယုံကကြေညာထားပါတယ်။ပွင့်လင်းမြင်သာတဲ့တင်တာစနစ်ကျင့်သုံးနေပုံရပါတယ်။မြေအလွဲသုံးစားလုပ်မှုကြောင့်ရန်ကုန်မြေဈေးဟာနယူးယောက်ထက်ပိုကြီးနေတာကိုအမေရိကန်တွေမြင်တွေ့နေရပါတယ်
။ပုဂ္ဂလိကနဲ့အစိုးရပူးတွဲလုပ်ကိုင်နိုင်ရင်ဥယျာဉ်ပြဿနာဖြေရှင်းနိုင်မယ်လို့စီမံကိန်းတွေမှာတင်ပြထားတာဟာအဂတိလိုက်စားမှုအခွင့်ကောင်းဖြစ်နေပုံကိုရန်ကုန်တိုင်းအစိုးရဟောင်းကသက်တည်ပြနေပါတယ်။ဒဂုံစိတ်ကမြို့နယ်တံပိုးနယ်အိမ်ယာဆောက်လုပ်ရေးစီမံကိန်းအရှုပ်အထွေးကုန်းကြော်တကားမှာအစိုးရဗန္ဒာဆုံးရှုံးမှုစတဲ့ဖောက်ပြန်မှုတွေဟာဒုသမရဦးမြင့်ဆွေရန်ကုန်တိုင်းဝန်ကြီးချုပ်ဘဝမှာဖြစ်ပွားခဲ့တာပါရန်ကုန်တိုင်းဝန်ကြီးချုပ်တဲ့ဦးဖြိုးမင်းသိန်းကတော့အဂတိကင်းရှင်းစွာပြည်သူအကျိုးပေးဖို့မယ်လို့သတင်းမီဒီယာရှေ့မှာကြေညာပေးထားပါတယ်စီမံကိန်းလက်တွေအကောင့်အထက်မဖော်ရသေးမီမြေအယောင်ဝယ်လုပ်ပြီးဈေးကစားတာကြောင့်မြေဈေးတွေထိုးတက်ကုန်တာဖြစ်ပါတယ်ရွှေဒဂုံစီတီအနီးကဒဂုံစီတီစီမံကိန်းဟာတက်မြေကိုရောင်းလို့ပေါ်ပေါက်လာတဲ့ပြဿနာဖြစ်ပါတယ်။တက်မြေကိုတက်ကမသုံးရင်နိုင်ငံတော်ကပြန်ပေးရမှာဖြစ်ပြီးမြေပုဂ္ဂလိကဘူရောင်းစားပါတယ်။မဖွဲရတဲ့စီမံကိန်းဖြစ်လို့အစိုးရတစ်ကရပ်ဆိုင်းထားရပါတယ်။လွတ်တော်ဟောင်းကအတီးပြုတ်ထားတဲ့မဟာရန်ကုန်စီမံကိန်းကိုရန်ကုန်တိုင်းအစိုးရတစ်ကပြန်လည်ဆန်းစစ်ပြီးစနစ်တကျပွင့်လင်းမြင်သာစွာဆောင်ရွက်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။
အောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်အပါအဝင်အပတ်စဉ်ခဏတွေမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voenews.com မှာလာရောက်ကြည့်ရှုနိုင်သလို VOE ရဲ့ Facebook စာမျက်နှာမှာလည်းတင်ဆက်ပေးထားပါတယ်ရှင်
ဒါမဲ့ဒီဇင်ဘာလတရနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကင်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါစင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေ ဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်လဲ။စသည်အားဖြင့်အခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-2-5-5-5လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
လာမယ့်စနေနေ့ည9:00ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့နေကြာဒေတာသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလှော်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ
်။ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ပင်လုံကတိကဝက်ကိုပြန်လဲအစဖော်ဖို့ရှမ်းနဲ့ကချင်လက်နက်ကင်အဖွဲ့၃ဖွဲ့ကနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ရွှေတဘာဝတန်ွေစီမံကိန်းကြောင့်ပျက်စီးသွားတဲ့လေယာဉ်မြေပြဿနာတွေကိုဖြေရှင်းပေးဖို့မြန်မာနိုင်ငံဆိုင်ရာတရုတ်သက်အမတ်ကြီးကိုကြောက်ဖြူဒေသခံလေသမားတွေကတောင်းဆိုခဲ့ကြရတဲ့ဆိုတာနဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲပေါ်နိုင်ရေးဗဟိုကော်မတီရဲ့ဖွဲ့စည်းလှုပ်ဆောင်မှုပေါ်ရခိုင်လူဖွဲ့စည်းတွေကနေဘလို့အမြင်သဘောရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ1949ပင်လုံကတိကဝတ်ကိုပြန်လည်အစဖော်ဖို့မြောက်ပိုင်းရှမ်းပြည်တမရော SSPP SSA တောင်ပိုင်းရှမ်းပြည်တမရော RCSS SSA KNO ကချင်လူလက်ရေးဖွဲ့ထိပ်ပိုင်းခေါင်းဆောင်တို့ကနေ2ရက်ကြာတွေ့ဆုံဆွေးနွေးကြပါတယ်ဇွန်လ9ရက်ကနေ10ရက်နေ့အထိထိုင်းနိုင်ငံချင်းမန်မြို့မှာတွေ့ဆုံကြတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုပ်သွားမဲ့27ရာစုပင်လုံညီလာခံမှာပထမပင်လုံညီလာခံဂတိကဝတ်အနှစ်သာရမပြောက်အောင်လှုပ်ဆောင်သွားဖို့လိုမယ်လို့ဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ်ဒီညီနိုင်အစည်းအဝေးကနေ1949ပင်လုံဖြစ်စဉ်ကိစ္စပင်လုံစာချုပ်ပါအကြောင်းအရာပင်လုံဂတိကဝတ်တွေနဲ့ပင်လုံစိတ်ဓာတ်ဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်အခုတွေ့ဆုံမှုက KIO ကချင်လူလက်ရေးအဖွဲ့ကဗိုလ်ချုပ်ဥပန်လာဗိုလ်ချုပ်ကမောရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဗိုလ်ချုပ်ဆိုင်းထူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့တက်ရောက်ခဲ့ကြပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တမတ်ကြီးကိုရွှေတဘာဝတန်ွေစီမံကိန်းကြောင်းရှင့်ဖုံပြီးပြက်စီးသွားတဲ့လေယာဉ်ပြဿနာတွေကိုဖြေရှင်းပေးဖို့ဒေသခံလေဓမ္မတွေကတောင်းဆိုခဲ့ကြပါတယ်တရုတ်တမတ်ကြီးနဲ့တူ CITIC Group ကတာဝန်ရှိသူတွေဟာဇွန်လ9ရက်နေ့ကကြောက်ဖြူမြို့နယ်မလကျွန်းကျေးရွာစာတင်ကျောင်းမှာဒေသခံတွေနဲ့တွေ့ဆုံစဉ်ခုလိုတောင်းဆိုခဲ့ကြတာပါကြောက်ဖြူမှာတည်ဆောက်ခဲ့တဲ့အထူးစီးပွားရေးဆောင်ဟာအဲ့ဒီဒေသခံတွေဓမ္မတွေဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေတယ်လို့တမတ်ကပြောပေမဲ့ရွှေကက်စီမံကိန်းကြောင်းပြက်စီးသွားတဲ့လေယာဉ်ပြဿနာတွေကိုခုထိမဖြေရှင်းနိုင်တဲ့အတွက်အထူးစီးပွားရေးဆောင်ဟာဒေသခံတွေအတွက်အကျိုးရှိမယ်ဆိုတာယုံကြည်မှုမရှိဘူးလို့ဒေသခံတွေဓမ္မတို့ဖြစ်သူတော်ကြည်ကျင်းနေကအဲ့ဒီတွေ့ဆုံပွဲမှာတာမတ်ကြီးကိုပြောဆိုခဲ့ပါတယ်ကြောက်ဖြူကနေတရုတ်နိုင်ငံကိုတွေ့တန်းထားတဲ့ရွှေတဘာဝတန်းငွေပိုက်လိုင်းစီမံကိန်းကြောင်းတိရခန့်တွေရဲ့လေယာဉ်နဲ့ဥယျင်ချမ်းမြေအများပြားပျက်စီးခဲ့တဲ့အတွက်ရော့ကျေးရဖို့တိရခန့်တွေစန္ဒပြတောင်းဆိုမှုအကြိမ်ကြိမ်ရှိနေပေမဲ့အခုတည်းထိတက်ဆိုင်သူတွေကဖြေရှင်းပေးတာတွေမရှိသေးဘူးလို့တိရခန့်တွေကပြောပါတယ်
27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းရေးပူးတွဲကော်မတီ UPDJC ခေါင်းဆောင်တွေနဲ့အသေးစိတ်အချက်လက်တွေတွေ့ဆုံမေးမြန်းဖို့ညွတ်တော်တိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆင်လွတ်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်တွေကတိတိကျကျမပြောနိုင်သေးတဲ့မရှင်းတဲ့အချက်တွေရှိနေသေးလို့ UPDJC ခေါင်းဆောင်တွေနဲ့တရားဝင်တွားရောက်တွေ့ဆုံဖို့ရှိတယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကပြောကြားခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်က27ရာစုပင်လုံညီလာခံကိုလာမဲ့အောက်ကလအတွင်စတင်ကျင်းပနိုင်ရေးအတွက် NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေပါဝင်လာနိုင်ဖို့ Subcommittee ဖွဲ့စည်းပြီးတွားရောက်တွေ့ဆုံလည်းရှိပါတယ်
မွန်ပြည်နယ်ဝန်ကြီးချုပ်ကတင်သွင်းခဲ့တဲ့ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်စည်းရုံးထဲစီးပွားရေးလုပ်ငန်းရှင်အချုပ်ပါဝင်နေမှုအပေါ်ပြည်နယ်လွတ်တော်နယ်ဝန်ကြီးချုပ်အကြတင်းမာမှုတွေဖြစ်ပေါ်နေပါတယ်။စီမံကိန်းကော်မရှင်ကိုတမတအမိန့်ကြေညာစာအရာဖွဲ့စည်းခဲ့တာဖြစ်ပြီးလွတ်တော်နယ်ဘာမှမသက်ဆိုင်ဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကစွန်လပထမအပတ်ကပြောဆိုခဲ့ပါတယ်။ပြည်နယ်စီမံကိန်းကော်မရှင်ကိုပြည်သူတွေမလိုလားတဲ့စီးပွားရေးလုပ်ငန်းရှင်နာမည်စင်းကိုဝန်ကြီးချုပ်လက်မှတ်နဲ့မေလ25ရက်နေ့ကဖွဲ့စည်းခဲ့တဲ့အပေါ်မွန်ပြည်နယ်လွတ်တော်ကနေဝေဖန်ပြောဆိုမှုတွေရှိနေပြီးအရေးကြီးအဆိုတင်တွင်းရတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်စီမံကိန်းကော်မရှင်အမှတ်စရင်းနှစ်ခုထွက်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ကတစုံတရာဖြေရှင်းပေးဖို့ညှင်းဆိုခဲ့ပါတယ်ပြည်နယ်ဆင့်စီမံကိန်းကော်မရှင်တစ်ခုကိုဖွဲ့စည်းခဲ့တဲ့နေရာမှာအများကိုအသိမပေးဘဲတဦးတယောက်ရဲ့တဘောထားနဲ့လှုပ်ဆောင်နေမှုကိုလွတ်တော်အနေနဲ့အချိန်မီထိန်းကြောင်းပြုပြင်ဖို့လိုတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်ဇွန်လ6ရက်နေ့မှာချင်းပြည်နယ်ပလက်ဝမြို့နယ်နဲ့ဇွန်လ5ရက်နေ့မှာရခိုင်ပြည်နယ်ရသေတောင်မြို့နယ်ရီကောင်းချောင်းကျေးရွာအနီးမှာမြမတက်မတော်နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တက်မတော်ပြန်ကြားရေးတာဝန်ခံခိုင်သူခကပြောပါတယ်ရခိုင်တက်မတော်အခြေပြုရာစခန်းတွေကိုမြမတက်မတော်ဘက်ကထိုးစစ်ဆင်လာလို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာမြမတက်မတော်ဘက်ကထိခိုက်မှုများပြားတယ်လို့ AA ဘက်ကပြောဆိုခဲ့ပေမဲ့တီးခြားအတီမပြုတ်နိုင်သေးသလိုမြမတက်မတော်ဘက်ကလည်းဒီတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုမေလ30ရက်နေ့ကဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ဒီကော်မတီဖွဲ့စည်းပြီးလှုပ်ဆောင်မှုအပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကနေဘလို့အမြင်သဘောထားရှိနေတယ်လဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်ရှင်။
ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီရဲ့လုပ်ငန်းတွေကိုအကောင်အထည်ဖော်ဖို့အတွက်လုံချုံရေးတင်ရင်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားစီစဲရေးလုပ်ငန်းကော်မတီစတဲ့လုပ်ငန်းကော်မတီ၄ခုကိုပြည်ထောင်စုဝန်ကြီးတွေနဲ့ဦးဆောင်ဖွဲ့စည်းခဲ့ပြီးရခိုင်ပြည်နယ်ကမြို့တချို့မှာဒေသခံတွေနဲ့တွဲဆုံမှုတွေလုပ်နေပါတယ်။ကြောက်ဖြူမြို့မှာဝန်ကြီးတွေနဲ့တွဲဆုံပွဲကိုတားရောက်ခဲ့သူကြောက်ဖြူဒေသခံကိုထွန်းကြည်ကတွဲဆုံပွဲမှာဝန်ကြီးတွေပြောဆိုခဲ့တာတွေကိုအခုလိုပြောပြပါတယ်။
မြန်မာနိုင်ငံကျင်းမှာဒီအထူးအလင်းထားတဲ့ပြည်နယ်တခုပြပေါ်တော့ဒီလိုပေါင်းရအောင်လုပ်ဖို့မယ်ဆိုတာကိုတစ်ချက်ပြောတယ်။နောက်တစ်ချက်ကတော့အခန်းကျင်းမှာရှိနေတဲ့ဒီမိုးဆိုင်ရာပြည်ပထားတဲ့ဆိုတော့ဒီလိုအကောင်းဆုံးပြအောင်ပေါ်တော့ဒီအကြီးဆုံးပြည်နယ်ဒီလိုပေါင်းပြီးဆောင်သွားမယ်။အဲ့ပေါ်မှာပဲနိုင်ငံသားမဟုတ်တဲ့ဒီမိုးလေးဒီကတခုပိုင်ဆောင်ဝင်ပေးရမယ်ဆိုတော့သူပြောတာရှိတယ်။နောက်အခန်းကျင်းမှာရှိကြောင်းလုံးမစင်တာတခုကိုဆွေးနွေးကြပေါ်တော့ဒီရှိကြောင်းလုံးမတွေအရင်းအယားကြကြတော့တာဝန်ယူဖြည့်ဆည်းပေးမယ်ဆိုပြီးအဲ့လိုပြောတာတော့ဒီလိုပဲ။
ကော်မတီရဲ့လရှိအကောက်ထေဖော်နေတဲ့လုပ်ငန်းဆိုင်တွေမှာဒေသခံပြည်သူတွေပူပေါက်ပါဝင်ခွင့်မရှိတဲ့အတွက်အောင်မြင်မှုရဖို့ခက်ခဲမယ်လို့ကိုထွန့်ကြည်ကခုလိုစပြောပါတယ်
ဒီဘောမောင်မမရှိဘူး။အဲဒါဒီဘောမောင်မတို့ကဖိုက်ခေါ်တာမရှိဘူး။နောက်ပြီးတော့ခိုင်ရက်ဆက်ဆိုင်ရာလူမျိုးပေးပြီးတယ်။ဘောင်ဘူဘောင်ကိုဖိုက်ခေါ်တာမရှိဘူး။အားကြောင့်မလို့ဒါအောင်မြင်ဖို့အလွိုက်ဆက်သေးလို့လည်းတော်တော်များများတော့
အခုဖွင့်စေလိုက်တဲ့ကော်မတီဟာအရင်အစိုးရဟောက်ရဲ့အစီအစဉ်အဆက်တစ်ခုလို့မြင်ကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောက်ဦးအောင်မြတ်ကျော်ကအခုလိုသုံးသပ်ပါတယ
်။အရင်ကကိုရလက်ထိုးတဲ့ဟာကိုပြန်ပြီးဝေဆဲ့နေတဲ့ဖက်လုံးကြီးမျိုးကြီးကတော့ဆက်ဆံခဲ့။ဘာလို့လဲဆိုဒီတော့ဒီသမတာကဥဆောင်လို့သူကနေပြတိုင်းသိင်ခံပုဂ္ဂိုလ်ဖြစ်တဲ့အောင်ခံသူကြီးဥဆောင်တဲ့အားကိုပေါ်ပါတယ်
ရခိုင်ပြည်နယ်တင်ရင်အရှက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်တေဖွားရဲ့ဗဟိုကော်မတီရဲ့လုပ်ငန်းတွေအောင်မြင်မှုရှိမရှိကိုတော့စုံကြည့်ရမယ့်အနေထားမှာပဲရှိသေးတယ်လို့ရခိုင်ပြည်အရေးလေ့လာသူတွေကသုံးသပ်နေကြပါတယ
်ဆက်ပြီးတော့ချင်းနိုင်ငံရေးပါတီကြီး၃ခုဟာတပါတီအဖြစ်ပေါင်းစည်းဖို့သဘောတူခဲ့ကြပြီးဖြစ်ပါတယ်ဒီလိုပေါင်းစည်းဖို့ဟာချင်းတမျိုးသားလုံးရဲ့ဆန္ဒကြောင့်လို့လဲဆိုပါတယ်ချင်းပါတီပေါင်းစည်းမှုအခြေအနေကိုတော့ Slime Robert ရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်
ချင်းနိုင်ငံရေးပါတီ၃ခုဖြစ်တဲ့ချင်းတိုးတက်ရေးပါတီ၊ချင်းမျိုးရာဒီမိုကရက်တစ်ပါတီနဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီတို့ဟာပါတီတစ်ခုတည်းဖြစ်ပေါင်းစည်းဖို့သဘောတူညီခဲ့ကြပါတယ်။မေလနောက်ဆုံးပတ်ရန်ကုန်မြို့မှာကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ပါတီပေါင်းစည်းရေးအစည်းအဝေးကနေအခုလိုသဘောတူညီခဲ့တယ်လို့ချင်းမျိုးရာတိုးတက်ရေးပါတီရဲ့သွေးမှုဆလိုင်းပီပီကပြောပါတယ်။
ကျွန်တော်တို့အစ
စကလေးကပေါင်းစည်းမှုဒီရချက်ရှိပြီးသားပေါ့နော်ချင်းတမီသားလုံးကလည်းအပူပေါင်းဖို့ဟိုဆန္ဒရှိကြတယ်ပေါ့နော်ကျွန်တော်တို့ကလည်းအာပူပေါင်းရမယ်ပူပေါင်းဖို့ရတယ်ပူပေါင်းကြည့်မယ်ဆိုတော့ခံယူချက်နဲ့ကျွန်တော်ပူပေါင်းချင်းတာတင်ဖြစ်တယ်ပေါ့နော်
ပါတီပေါင်းစည်းရေးအတွက်ချင်းပါတီ၃ခုကနေတပါတီလင်း၃ဦးစီစေလွတ်ပြီးတော့ပေါင်းစည်းရေးဆိုင်ရာမူဝါဒတွေရေးဆွဲသွားမှာဖြစ်ပြီးဘယ်လိုပဲပုံတာဝန်ခွဲဝေပေါင်းစည်းသွားမယ်ဆိုတာကိုတော့အသေးစိတ်ပြောဆိုမှုမရှိခဲ့ပါဘူး။ဒါပေမဲ့ချင်းပါတီကြီး၃ခုပေါင်းစည်းပြီးသွားလို့ရှိရင်တခြားချင်းပါတီတွေလည်းပေါင်းစည်းရေးအတွက်ဖိတ်ခေါ်သွားမယ်လို့စလိုင်းပီပီကဆက်ပြောပါတယ
်။ကျွန်တော်ချင်းအမေခါနဲ့ပါတီ၃ခုကနေဦးဆောင်ပြီးတော့အရင်ပူးပေါင်းမှာပဲကျန်တာကိုကျွန်တော်ဖိတ်ခေါ်လို့ရမယ်ဆိုတာလည်းသိထားတယ်ပေါ့နော်။
အရင်ဆုံးပိုင်းကာလတုန်းကချင်းပါတီကြီးနှစ်ခုဖြစ်တဲ့ချင်းသူသက်ရေးပါတီနဲ့ချင်းမျိုးရာဒီမိုကရက်တစ်ပါတီတို့တပါတီအဖြစ်ပေါင်းစည်းရေးအတွက်အချိန်ကာလတော့ကြာစူးစမ်းဆောင်ရွက်ခဲ့ကြပြီမဲ့လည်းမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့အခုချင်းပါတီကြီး၃ခုကနေတပါတီအဖြစ်ပေါင်းစည်းရေးကိစ္စဟာအလားအလာကောင်းမွန်ပြီးချင်းလူမျိုးနဲ့ချင်းပြည်နယ်အတွက်အကျိုးရှိလာမှာဖြစ်တယ်လို့ချင်းသူသက်ရေးပါတီသူဝင်မှုဦးစောမြကပြောပါရယ်။
ကျွန်တော်ချင်းပြည်နယ်နိုင်ငံရေးရာဆုံးဖြတ်ပိုင်ဆိုင်ချင်းပါတီတွေနဲ့ထိရောက်ဖို့အဲ့လိုဖြစ်တော့အောင်မယ်။ဒီနောက်ထပ်လေပေါ်မှာလည်းချင်းပြည်နယ်ကကိုစားချင်းစကားပြောနိုင်တဲ့ပါတီကြီးတစ်ခုတော့အဲ့ဒီချင်းပြည်တော့ရောက်လာမှာပေါ့ဗျာ။ကျွန်တော်ဒီနေ့နဲ့လည်းအဲ့ဒါပါပဲ
။ချင်းပြည်နယ်မှာချင်းနိုင်ငံရေးပါတီ12ခုရှိနေပြီးပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဇူမီဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှဲပြီးတော့ချင်းနိုင်ငံရေးပါတီတွေအားလုံးချင်းပြည်နယ်မဲဆန္ဒနယ်အားလုံးမှာရှုံးနိမ့်ခဲ့ကြပါတယ်။ဒါကြောင့်မို့အနာဂတ်မှာပုံမအကောင်းနဲ့ချင်းပါတီကြီးတခုဖြစ်ပေါ်ရေးသွက်ရေးရွယ်ပြီးပေါင်းစည်းရေးလုပ်ငန်းတွေကိုလှုပ်ဆောင်လာခဲ့ကြတာလည်းဖြစ်ပါရယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ပင်လုံကတိကူကိုပြန်လည်အစဖော်ဖို့မြောက်ပိုင်းရှမ်းပြည်တမရော SSPB SSA တောင်ပိုင်းရှမ်းပြည်တမရော RCSS SSA ကချင်လူလိုက်ရေးအဖွဲ့ KO ထိပ်ပိုင်းကောင်းဆောင်တို့ကနေထိုင်းနိုင်ငံမှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေချားဒေတာသတင်းထောက်တွေတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့ခြားသာပရိနည်းညပိုင်းအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းထိုမီတာ 2532 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ရဲ့ခြားသာပရိနည်းညပိုင်းအစီအစဉ်တွေအဆုံးသတ်ခင်ခြံနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးပါမယ်။
ဆိုမာလီယာနိုင်ငံမှာစစ်စခန်းတစ်ခုကိုတိုက်ခိုက်လာတဲ့အယ်ရှာဘက်စစ်သွေးကြွတရကျော်ကိုဆိုမာလီယာမှာရှိတဲ့အာဖရိကသမဂ္ဂတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တယ်လို့ပြောပါရယ်။မြို့တော်မိုဂါဒီရှုကနေမြောက်ဘက်ကီလိုမီတာ260လောက်မှာရှိတဲ့ဟယ်ကန်ကျေးရွာမှာအီသီယိုးပီးယားတပ်ဖွဲ့တွေခြေစိုက်ထားတဲ့စခန်းကိုစစ်သွေးကြွတွေကကားပုံးထောင်ဖောက်ခွဲပြီးတော့ဝင်ရောက်တိုက်ခိုက်ဖို့ကြိုးစားခဲ့တာလို့အစိုးရတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါရယ်ရှင်။အစ္စရေးနိုင်ငံတယ်အဘင်မြို့ကာကွယ်ရေးဝန်ကြီးဌာနအနီးမှာဒီမနေ့တုန်းကဇေဝဲသူတွေနဲ့ညစာစားသူတွေကိုပါလက်စတိုင်းသက်နက်သမားနှစ်ဦးကတနက်နေ့ပစ်ခတ်ခဲ့တဲ့ဖြစ်ရပ်အပြီးမှာတော့ပါလက်စတိုင်းသား13,000ကိုရမာဒန်ဥပုသ္တအတွင်းခီးသွားလာခွင့်အစ္စရေးကပေးလိုက်ပါတယ်။ဒီမနေ့ကတိုက်ခတ်မှုကြောင့်လူ၄ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့တာပါ။ရမာဒန်ဥပုသ္တအတွင်းမှာခွင့်ပြုထားတဲ့ခွင့်ပြုချက်တွေအားလုံးအထူးသဖြင့်ဒီဂျော်ဒန်မြစ်အနောက်ဘက်ကန်ကနေအစ္စရေးကိုလာရောက်လည်ပတ်ကြတဲ့မိသားစုတွေရဲ့ခီးသွားလာခွင့်အားလုံးကိုပေးလိုက်ကြပါရှင်။အီရန်နိုင်ငံမျိုးတော်ဘက်တက်မှာကြာတာရင်းနေ့ကအသေးခံဒီကနေ့ဒီအသေးခံကားပုံးထောင်ဖောက်ခွဲမှုနှစ်ခုဖြစ်ခဲ့တာမှာတော့လူ28ယောက်ထက်မနည်းသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်ဘုံခွဲတိုက်ခတ်မှုတစ်ခုကဘက်တက်မြို့အရှိပိုင်းကစီးပွားရေးအခြေချကြတဲ့လမ်းထဲမှာဖြစ်ပွားခဲ့တာဖြစ်ပြီးအရက်သား15ဦးသေဆုံးခဲ့တယ်လို့လူ35ဦးထိခိုက်ဒဏ်ရာရခဲ့တာပါရှင်ဂျပန်နဲ့တရုတ်နိုင်ငံစလုံးကတူပိုင်ကိုပိုင်အငင်းပွားနေတဲ့ကျူးစုနာကိုတရုတ်ရေတပ်သင်္ဘောတစ်စင်းအနီးကပ်ဖြတ်တန်းသွားခဲ့ပြီးတဲ့နောက်သူတို့ပိုင်နယ်ကိုကာကွယ်သွားမယ်လို့ဂျပန်ဘက်ကအပြင်းထန်ပြောဆိုလိုက်ပြီးနိုင်ပိုင်ကြာမှာပဲဂျပန်ရဲ့သတိပေးချက်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကလည်းခါခါတီတီတုံ့ပြန်လိုက်ပါတယ်တရုတ်တို့ကဒါယိုယူလို့ခေါ်ပြီးဂျပန်တို့ကဆန်ကာကူးလို့ခေါ်တဲ့ကျူးစုရဲ့ဒီအရှိမျောက်ဖက်ဂျပန်တို့ကာကွယ်ပေးထားတဲ့ခူဘကျွန်းနာမှာတဝိုက်မှာဒီတရုတ်သင်္ဘောဝင်ရောက်လာတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်
သတင်းချင်းချုပ်ကိုမခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညာပိုင်းအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာက Thomas Blondet ဖြစ်ပါတယ်။ VOA American တံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.